Welcome to the Voice of America in Burmese.
Washington Radio View American Tangani 2021 January 17th တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ2440နဲ့51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူပြောပြပေးပါမယ်။ COVID-19 ကာကွယ်ဆေးထိုးတာဟာကို့အတွက်တင်မကပဲတခြားသူတွေအတွက်ပါသက်ဆိုင်နေတာကြောင့်ဆေးထိုးတဲ့မတဲ့လူကျင်ဝဲရဆုံးဖြတ်ဖို့ပုံရဟန်းမင်းကြီး Francis ကပြောကြားလိုက်ပါတယ
်။ဒီလိုဆိုရင် Ethicamente
လူကျင်ဝဲရလူတိုင်းကာဝယ်ဆေးထိုးတဲ့လေလို့သူယုံကြည်ကြောင်းအီတလီယန်ဘာသာနဲ့ပြောသွားတာပါ။ဒါဟာကို့ကျန်းမာရေးကို့အသက်အတွက်တင်မကပဲတခြားသူတွေရဲ့အသက်တွေအတွက်ပါပါဝင်နေတဲ့အတွက်ရွေးချယ်စရာကိစ္စတခုမဟုတ်ဘဲလူကျင်ဝဲရလှုပ်ဆောင်ရမယ့်အလုပ်ဖြစ်တယ်လို့အီတလီရုပ်သံမင်းမြန်းကမ်းမှာပြောကြားခဲ့တာဖြစ်ပါတယ်။ဗာတီကန်မှာဒီသတင်းပတ်ထဲကာဝယ်ဆေးစပြီးထိုးဖို့စီစဉ်ထားပြီးပုံရဟန်းမင်းကြီးကိုယ်တိုင်ကာဝယ်ဆေးထိုးဖို့စီရင်သွင်းပြီးပြီဖြစ်ကြောင်းလည်းပြောပါရယ်ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးကူးစက်မှုကိုဘရာဇီးလ်ကပြန်လာသူတွေစီမှာတွေ့နေရပါပြီအခုတွေ့ရတဲ့ပိုးသစ်ဟာဗြိတိန်နဲ့တောင်အာဖရိကတို့မှာတွေ့ရတဲ့ပိုးသစ်မျိုးနဲ့မတူကြောင်းနဲ့ပိုးသုံးမျိုးစလုံးဟာတူညီတဲ့ဗီဇပြောင်းလဲမှုရှိနေတယ်လို့ဂျပန်ကူးစက်ရောဂါဆိုင်ရာဌာနအကြီးအကဲကပြောပါရယ်တနင်္ဂနွေနေ့မှာကမ္ဘာတစ်လွှာဒီယောဂါကူးစက်သူ 98.8 သန်းကျော်ရှိပြီးအမေရိကန်နိုင်ငံက22သန်းကျော်နဲ့အများဆုံးဖြစ်ပါတယ်။အမေရိကန်လွှတ်တော်မှာလူ9ဦးသေဆုံးခဲ့ရတဲ့ဗုဒ္ဓဘူးနေ့လွှတ်တော်ရဲ့အတင်းဝင်ရောက်တဲ့ဖြစ်ရအတွက်သမ္မတဒေါ်နယ်ထရန့်တာဝန်ခံတင်ကြောင်းပြောကြားနေတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကသမ္မတကိုတရားစွဲဖို့တနင်္ဂနွေနေ့မှာသွန်အားပေးနေကြပါတယ်။တရားစွဲရင်မစွဲရင်နောက်ဆုံးဆုံးဖြတ်ချက်မချရသေးပေမဲ့အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရကြောင်းElectoral College ကိုစလဲနဲ့အတည်ပြုတဲ့လုပ်ငန်းဆောင်ရွက်နေတဲ့လွှတ်တော်ကိုတားဆီးဖို့အတွက်သမ္မတထရန့်ကြိုးစားခဲ့တယ်လို့ဆွဆဲပြီးတရားဆွဆုံမဲ့အဆိုပြုချက်ကိုလွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတနင်္လာနေ့မှာတင်သွင်းဖို့ရှိပါတယ်။ဇန်နဝါရီလ20ရက်နေ့မှာနောက်အဆိုအတက်တက်လာမယ်ဆိုတာကိုအတိအမှတ်ပြုပေမဲ့ရွေးကောက်ပွဲမဲရလာကတော့ဂုတိလက်မခံသေးတဲ့သမ္မတထရန့်ကိုတရားဆွဆုံရင်းနဲ့ပတ်သက်ပြီးရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဘက်ကတော့ဘာမှပြောဆိုတာမရှိသေးပါဘူး။လာမယ့်6ရက်မှာအတူတကပြန်တဲ့တိဆောက်ရင်းနဲ့ရှစ်ဆက်နှမ်းမှာဖြစ်ကြောင်းတနင်္လာနေ့မှာမစ္စတာဘိုင်ဒန်ကတွစ်တာမှာရေးပါတယ်။သမ္မတပေါ်မှာတရားဆွဲဆိုရေးကိုအောက်လွှတ်တော်ကဒီရက်ပိုင်းတွင်းမှာပဲမဲခွဲဖို့ရှိကြောင်းတောင်ကရိုလိုင်းနားပြည်နယ်ကအောက်လွှတ်တော်အမတ်ဂျင်ကလိုင်ဘန်က Fox သတင်းဌာနမင်းမြန်းကမ်းမှာဖြေကြားခဲ့ပါတယ်။အထက်လွှတ်တော်ကတော့ရက်ပိုင်းမဲလို့တော့တယ်သမ္မတထရန့်နဲ့သမ္မတတက်တန်းမကုန်ခင်သူ့ပေါ်မှာတရားဆွဲဆိုမှုလုပ်နိုင်ခြင်းတိတ်မရှိပါဘူး။ဒါပေမဲ့လည်းသူသမရတာဝန်ကုံဆုံးပြီးနောက်ပိုင်းမှာတော့လှုပ်လာနိုင်ခြင်းရှိပါတယ်။တရားဆွဲဆိုဖို့အောက်လွှတ်တော်ဒီမိုကရက်အမတ်180အနည်းဆုံးလက်မှတ်ရေးထိုးဖို့ရှိပေမဲ့ဒါဟာအမတ်435ယောက်ရှိတဲ့အောက်လွှတ်တော်မှာအများစုဖြစ်တဲ့မဲ218မဲရဖို့လိုနေသေးတယ်လို့တရားဆွဲဖို့ထောက်ခံမဲ့ Republican အမတ်လည်းတယောက်မှမရှိပါဘူး။ American လွှတ်တော်ကိုပြီးခဲ့တဲ့သတင်းပတ်ထဲအတင်းဝင်ရောက်စီးနှင်းမှုဖြစ်ပွားခဲ့တဲ့နောက်မှာဂျာမနီလွှတ်တော်အတွက်လုံခြုံရေးတွေတိုးမြှင့်လှုပ်ဆောင်နေတယ်လို့လွှတ်တော်ဥက္ကဋ္ဌရှာပလီကလွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။လွှတ်တော်အမတ်တွေစီလွှတ်တော်ဥက္ကဋ္ဌရှာပလီကစာပေးပို့ခဲ့တာဖြစ်ပြီးစာထဲမှာ Rexstack လွှတ်တော်အဆောက်အဦတဝိုက်လုံခြုံရေးတွေကိုတိုးမြှင့်ဖို့ဗာလင်ရဲတွေစီစဉ်နေတယ်လို့ပြောကြောင်းဂျာမနီက Bild and Sonntag အပတ်စဉ်သတင်းမှာဖော်ပြထားပါတယ်။လွှတ်တော်ပြောခွင့်ရအမျိုးသမီးကလည်းလွှတ်တော်ဥက္ကဋ္ဌကလက်ရှိအခြေအနေနဲ့ပတ်သက်ပြီးအမတ်တွေစီကိုစာရေးအကြောင်းကြားခဲ့ကြောင်းအတည်ပြုခဲ့ပေမဲ့စာပါအသေးစိတ်ကိုတော့ထုတ်မပြောပါဘူး။ဒါအပြင်အမေရိကန်လွှတ်တော်ဖြစ်ရတဲ့ပတ်သက်တဲ့အစိုးရခံစားတဲ့ဆောင်ပြည့်ရဖို့အတွက်လွှတ်တော်ဥက္ကဋ္ဌရှာပလီကနိုင်ငံခြားရေးဝန်ကြီးဌာနကိုတောင်းဆိုခဲ့ကြောင်းလည်းဖော်ပြထားတယ်လို့ဒီဖြစ်ရကနေဂျာမနီလွှတ်တော်လုံခြုံရေးအတွက်ဘာလုပ်တဲ့လဲဆိုတာကိုဗဟိုအစိုးရနဲ့ဘာလင်ခိုင်ကရှင်းလင်းတင်ပြဖို့ပါရှိပါတယ်။နိုဗ ెంబర్ ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရတဲ့သမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူဒေါသထွက်နေတဲ့လူအုပ်ကဗဟိုတစ်ခုနေမှာအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနှင်းမှုဖြစ်ပွားခဲ့တယ်လို့ဒီဖြစ်ရကနေရဲတူပါဝင်လူ9ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။ဘာလင်မှာလဲကိုရိုနာဗိုင်းရပ်စ်မပြန့်ပွားအောင်ထုတ်ပြန်ထားတဲ့အတိုင်းအကျန့်သက်ချက်တွေကိုမကျေနပ်တဲ့ဆန္ဒပြသူတွေကအောက်ကုလာထဲမှာပဲလွှတ်တော်အဆောက်အဦတွေကိုဝင်ဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတနင်္လာနေ့ကလမ်းမေးထောင်ဘုံတစ်လုံးပောက်ကွဲပြီးအကြမ်းဖက်စစ်သွေးကြွနှိမ်နေဘုံကျဲမှုတွေကြောင့်အစိုးရပြောခွင့်ရပုဂ္ဂိုလ်တဦးပါဝင်15ဦးသေဆုံးခဲ့ရပါတယ်။ကဘူးမှာပြည်ထောင်စုဝန်ကြီးဌာနလက်အောက်ကအာဖဂန်လူမှုကာကွယ်တပ်ဖွဲ့ပြောခွင့်ရ စီယဝါဒင်လိုက်ပါလာတဲ့အရင်ကိုပြစ်မှတ်ထားတဲ့တန်လိုက်ဘုံပောက်ကွဲမှုကြောင့်ဝါဒင်နဲ့နှစ်ဦးတို့တေဆုံးခဲ့ရတယ်လို့တူးကတော့ဒဏ်ရာရခဲ့တယ်လို့အစိုးရအကြီးအကဲထုတ်ပြန်ပါတယ်ဒီတိုက်ခိုက်မှုကိုဘယ်သူလှုပ်ဆောင်တယ်ဆိုတာမသိရသေးပါဘူးအာဖဂန်လုံခြုံရေးတပ်တွေကအာဖဂန်အနောက်တောင်ပိုင်းနင်မရုစ်ခရိုင်မှာတာလီဘန်ချေမွန်ရေးလေကြောင်းတိုက်ခိုက်မှုတွေညာရင်းချင်းလှုပ်ဆောင်ခဲ့ရမှာတော့အရက်သား12ဦးတေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်တနင်္ဂနွေနေ့တိုက်ခိုက်မှုဖြစ်ပွားနေချိန်မှာပဲတာလီဘန်နဲ့အာဖဂန်အစိုးရကိုယ်စားလှယ်တွေကတော့ကာတာနိုင်ငံဒိုဟာမြို့မှာငင်းချိုင်းဆွေးနွေးပွဲကိုဆက်ပြီးကျင်းပနေကြပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 9.3 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်နောက်ဆုံးရသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျွန်မအင်ဂျင်နိုင်ပါCOVID-19 ကူးစက်မှုနှုန်းမြင့်မားနေတဲ့မြန်မာနိုင်ငံမှာအစိုးရရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အတွက်နိုင်ငံတကာအစစ်အမှီသုတေသနဌာနကိုတရုတ်နိုင်ငံရဲ့ကူညီထောက်ပံ့မှုအဖြစ်နဲ့စတင်တည်ဆောက်တော့မှာဖြစ်ပါတယ်။ဇန်နဝါရီလ10ရက်တနင်္ဂနွေနေ့ကနေပြည်တော်မှာသုတေသနဌာနအဆောက်အုံတည်ဆောက်မဲ့နေရာအခမ်းအနားဖွင့်ပွဲကိုတက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တံမတ်ကြီးချန်ဟွမ်းကတော့တရုတ်နိုင်ငံကကူညီထောက်ပံ့ရတဲ့အကြောင်းရင်းတွေကိုပြောကြားရမှာတရုတ်သမ္မတရှီချင်းပင်ချမှတ်ထားတဲ့ပိုလန်မှစီမံကိန်းမှာပြည်သူလူထုကျန်းမာရေးကိုစောင့်ရှောက်ပေးတဲ့ကျန်းမာရေးလမ်းကြောင်းပါဝင်ပြီးတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍနဲ့ပူးပေါင်းဆောင်ရွက်မှုကိုအလွန်အလေးထားတယ်ဆိုတာကိုပြသလိုတဲ့အတွက်ဖြစ်တယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။ဒီအဆောက်အုံနေရာတက်မှတ်တဲ့အခမ်းအနားကိုဒီကနေ့တနင်္လာနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာမဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီခီးစင်မတိုင်ခင်ကျင်းပခဲ့တာပါ။လက်ရှိမြန်မာနိုင်ငံမှာတနင်္ဂနွေနေ့အထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူပေါင်း 33,000 ကျော်နဲ့သေဆုံးသူစုစုပေါင်း 2,800 ကျော်ရှိသွားပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာရိုဟင်ဂျာ19ဦးကိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခဲ့ပြီးသူတို့ကိုနေအိမ်မှာလက်ခံထားရဆိုတဲ့ထိုင်းမျိုးသမီး2ဦးကိုလည်းဖမ်းဆီးခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကစနေနေ့ကပြောကြားခဲ့တယ်လို့ AFP သတင်းဌာနမှဖော်ပြထားပါတယ်။ထိုင်းရဲတပ်ဖွဲ့အနေနဲ့နောက်ဆုံးလူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ရှားမှုအဖြစ်ပြီးခဲ့တဲ့သတင်းပတ်အတွင်းဘန်ကောက်မြို့ဒွန်မောင်းခရိုင်ကအိမ်တအိမ်ကိုဝင်ရောက်ရှာဖွေရမှာရိုဟင်ဂျာ19ဦးကိုတွေ့ရှိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့လက်ထောက်ပြောခွင့်ရဗိုလ်မှူးကြီးကစ်စနာပတနာချာရွန်ကပြောပါတယ်။ဒါအပြင်ဘန်ကောက်အနီးပတုံထာနီခရိုင်ကထိုင်းမျိုးသမီးတအူးကိုလည်းရိုဟင်ဂျာတွေကိုနေထိုင်ခွင့်ပေးခဲ့တယ်ဆိုတဲ့စွဲချက်နဲ့ဖမ်းဆီးခဲ့တယ်လို့သူကဆိုပါတယ်။အမည်မဖော်လိုတဲ့ထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတအူးပြောပြတာကတော့ရိုဟင်ဂျာအုပ်စုဟာရခိုင်ပြည်နယ်ကထွက်ခွာလာတာဖြစ်ပြီးထိုင်းနိုင်ငံကနေတဆင့်မလေးရှားကိုသွားဖို့ဖြစ်တယ်လို့ဆိုပါတယ်။ဖမ်းဆီးခံရတဲ့ရိုဟင်ဂျာ19ဦးတည်းက9ဦးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုစစ်ဆေးတွေ့ရှိခဲ့ပြီးကုသမှုခံယူနေကြောင်းနဲ့ကျန်တဲ့သူတွေကိုတော့ကြိုတင်ကာကွယ်တဲ့အနေနဲ့ quarantine တည်တံ့ခွဲထိန်းသိမ်းထားတယ်လို့ထိုင်းရဲတပ်ဖွဲ့ပြောခွင့်ရကပြောကြားခဲ့ပါတယ်။မြန်မာအစိုးရဟာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုသူတို့ရဲ့လွတ်လပ်စွာသွားလာလှုပ်ရှားခွင့်နိုင်ငံသားဖြစ်ခွင့်ကိုလည်းညှင်းပယ်ထားပြီးအလုတ်အကိုင်းကျန်းမာရေးစောင့်ရှောက်မှုပညာသင်ကြားမှုစတာတွေအတွက်လည်းအလွယ်တကူမရရှိကြသလိုရိုဟင်ဂျာတွေဟာမြန်မာနိုင်ငံမှာနှင်းပန်းနှိပ်စက်မှုကိုနှစ်ပေါင်းများစွာကြုံတွေ့ခဲ့ကြရပါတယ်ရှင်။အိန္ဒိယနဲ့တရုတ်နယ်မြေအငင်းပွားနေတဲ့ဟိမဝန္တာနယ်စပ်မှာတရုတ်စစ်သားတအူးကိုဖမ်းဆီးခဲ့တယ်လို့အိန္ဒိယစစ်တပ်ကစနေနေ့ကပြောကြားခဲ့ကြောင်း AFP သတင်းဌာနမှဖော်ပြထားပါတယ်။အဲ့ဒီနယ်စပ်မှာပြီးခဲ့တဲ့နှစ်ကနှစ်နိုင်ငံနယ်စပ်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တာပါ။အဲ့ဒီတိုက်ပွဲကြောင့်အိန္ဒိယစစ်သားအယောက်20လောက်သေဆုံးခဲ့တယ်လို့တရုတ်စစ်တပ်ဘက်ကလည်းသေဆုံးမှုတွေရှိခဲ့ပေမဲ့အရေးအတွက်တိကျမသိရပါဘူး။ပြီးခဲ့တဲ့နှစ်ဇွန်လကဖြစ်ခဲ့တဲ့တိုက်ပွဲအပြီးအခုလိုကုန်းမြင့်တောင်တန်းတွေရှိတဲ့နယ်စပ်မှာတရုတ်စစ်သားတအူးကိုအိန္ဒိယဘက်ကဖမ်းဆီးတာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။နှစ်နိုင်ငံတင်းမာမှုတွေရှိနေတဲ့လက်ဒက်ဒေတာကိုနှစ်ဖက်လုံးကတောင်းနဲ့ချီတက်အင်အားတွေလက်နက်ကြီးတွေစေလွတ်ချထားခဲ့ကြပြီးလက်ရှိဆောင်းရာသီအလွန်အေးခဲနေတဲ့အခြေအနေလည်းဖြစ်ပါတယ်။အိန္ဒိယစစ်တပ်ရဲ့ကြေညာချက်မှာတောက်ကြနေအစောပိုင်းကတရုတ်ပြည်သူလူမျိုးရေးတပ်ကစစ်သားကိုအိန္ဒိယနဲ့တရုတ်နယ်ကြားသတ်မှတ်ထားတဲ့စီးမင်းရဲ့ အိန္ဒိယဘက်ချမ်းမှာဖမ်းဆီးရမိခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဖမ်းဆီးခံရတဲ့တရုတ်စစ်သားကိုတတ်မှတ်ထားတဲ့လုံထုံးလုံနည်းတွေအတိုင်းကင်တွယ်နေတယ်လို့နေဆက်စည်းမျဉ်းကိုကြော်ဖြတ်လာတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေကြောင်းလည်းကြေညာချက်မှာရေးသားထားပါတယ်။တရုတ်စစ်တပ်ကထုတ်ဝေတဲ့ပြည်သူလူမျိုးရေးတက်မတော်နေစဉ်သတင်းစာမှာတော့သူတို့တရုတ်စစ်သားဟာအမှောင်ထုကြားရှုပ်ထွေးနေတဲ့မြေအနေအထားမှာပျောက်ဆုံးနေပြီးအိန္ဒိယအနေနဲ့အကြောင်းကြားဖို့တောင်းဆိုခဲ့ကြောင်းဖော်ပြထားပါတယ်။ဒါအပြင်အိန္ဒိယအနေနဲ့နှစ်နိုင်ငံကြားတတ်ဆိုင်တဲ့သဘောတူညီချက်တွေကိုတိတိကျကျလိုက်နာပြီးတရုတ်အိန္ဒိယနယ်စပ်အခြေအနေအေဂျင်စီရေးအကူအညီပေးဖို့ကြောက်ဆုံးနေတဲ့သူတို့စစ်သားကိုချစ်ချင်းလွှဲပြောင်းပေးတဲ့ကြောင်းတရုတ်စစ်တပ်သတင်းစာကရေးသားထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကပင်လယ်ထဲပြတ်ကျခဲ့တဲ့ခီးတယ်တင်လေယာဉ်ရဲ့အချက်အလက်သိရှိတဲ့မှတ်တမ်း Black Box ဆက်တွေတရှိတဲ့နေရာကိုရှာဖွေတွေ့ရှိခဲ့ကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။မြို့တော်ဂျာကာတာကနေထွက်ခွာပြီးမကြခင်ပင်လယ်တွင်ပြတ်ကျခဲ့တဲ့ဆရီဝီဂျာယာလေကြောင်းလိုင်းရဲ့ SJ182 ခီးတယ်တင်လေယာဉ်ရဲ့ Black Box နှလုံးတည်ရှိတဲ့နေရာကိုရှာတွေ့ခဲ့တာနဲ့ပတ်သက်လို့အင်ဒိုနီးရှားစစ်တပ်အကြီးအကဲ Hadi Jajanse ကအခုလိုပြောကြားခဲ့ပါတယ
်။ Terbukti dua sinyal yang dikeluarkan
Black Box ကနေ signal အချက်ပြချက်နှစ်ချက်ထုတ်လွှင့်ခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့စဉ်ဆက်မပြတ်စောင့်ကြည့်နိုင်ပြီးအဲ့ဒီဆက်ဘယ်နေရာမှာရှိနေတယ်ဆိုတာအတိအကျမှတ်သားနိုင်မှာဖြစ်ပါတယ်။မကြခင်အဲ့ဒီဆက်တွေကိုပြန်လည်ရယူနိုင်ပြီးလေရင်ပြတ်ကျတဲ့အကြောင်းရင်းကိုသိနိုင်ဖို့နိုင်ငံပို့ဆောင်ရေးလုံခြုံရေးကော်မတီကိုပေးပို့နိုင်မယ်လို့မျှော်လင့်ကြောင်းသူကပြောသွားတာပါ။ဒါပေမဲ့ဘယ်အချိန်မှာဆက်ယူရရှိမလဲဆိုတာကိုတော့သူကအတိအကျပြောမသွားပါဘူး။ရှာဖွေရေးလုပ်ငန်းတွေကိုညပိုင်းအထိဆက်လက်ပြုလုပ်သွားမှာဖြစ်ပေမဲ့တင်းမောတွေကနေသမုတ်တရားကျမ်းပြင်ထိစက်ကရိယာတွေနဲ့စမ်းသက်ရှာဖွေတဲ့နေရာမှာတော့အကန့်အသတ်တွေရှိမှာဖြစ်ကြောင်းရှာဖွေရေးနဲ့ကယ်ဆယ်ရေးတာဝန်ရှိသူတဦးကပြောပါတယ်ရှင်။တနင်္လာနေ့နဲ့ခင်သတင်းအစီအစဉ်ကိုဒေါခင်မျိုးသက်နဲ့အတူကျမအင်ဂျင်နိုင်ကပူးတွဲတင်ဆက်ခဲ့တာပါ။အခုတော့သတင်းလှော်တွေသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
။မြန်မာနိုင်ငံမှာလူခွေရင်းနေမှာလူခွေတောင်းဆိုတဲ့လှုပ်ရှားသူတွေကိုယ်တိုင်ဖမ်းဆီးထိန်းသိမ်းခံရပြီးတော့လူခွေချိုးပေါက်ခံရတဲ့အနေအထားဖြစ်နေတယ်လို့ရက်ဖတ်ဖွဲ့စည်းတွေကပြောဆိုလိုက်ပါတယ်။နိုင်ငံသားတွေကိုဒီမိုကရေစီနဲ့လူခွေရေးအခြေခံစံနှုန်းလေးနဲ့အညီလူလတ်စွာထုတ်ဖော်ပြောဆိုလှုပ်ရှားခွင့်နေပေးဖို့နဲ့ဖမ်းဆီးချုံနောင်ခံတွေကိုအမြန်ဆုံးပြန်လွှတ်ပေးပါလို့ရက်ဖတ်ဖွဲ့စည်းတွေကတောင်းဆိုလိုက်တဲ့အကြောင်းကျွန်မစုမုံစုစည်းတင်ပြထားတာနားဆင်ပါရှင်။နိုင်ငံတွင်းမှာဒီမိုကရေစီနဲ့လူခွေဖော်ဆောင်မယ်ဆိုတဲ့ရည်သားဆိုရလက်ထက်မှာလူလက်စွာထုတ်ဖော်ပြောဆိုခွင့်လူကုန်တိုက်ခါနဲ့လူသားခွင့်ရေးတန်းတူညီမျှမှုနဲ့တရားမျှတမှုတွေအတွက်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်တောင်းဆိုလှုပ်ရှားသူတွေကိုဖမ်းဆီးတရားစွဲဆိုထောင်ချနေတဲ့လူရက်တွေချက်ချင်းရပ်တန့်ပေးဖို့နဲ့လူခွေလှုပ်ရှားသူတွေကိုတရားစွဲဆိုထားတဲ့စွဲချက်တွေကိုရုပ်သိမ်းပေးပါလို့ရက်ဖက်ဖွဲ့စည်းပေါင်း50နီးပါးကစုပေါင်းပြီးတော့သဘောထားကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံမှာလူခွေတောင်းဆိုလှုပ်ရှားသူတွေလူခွေချိုးဖောက်ခံရတဲ့အနေအထားဖြစ်လာနေတဲ့အတွက်အခုလိုရက်ဖက်ဖွဲ့စည်းတွေကတိုက်တွန်းတောင်းဆိုရတာလို့ဒုမြေကိုရက်ကအထွေထွေတွေ့ရမှုကိုစီသူကပြောပါတယ်
။လက်ရှိမှာလည်းဒီလူခွေရင်းလေးမှာလူခွေရင်းလေးလှုပ်ရှားတဲ့သူတွေကိုဖမ်းပြီးတော့ဒီတရားသဘောင်တွေဆွဲဆိုထားတယ်ပေါ့နော်။အရင်ကျွန်တော်တို့ဒီတီးခဲ့တဲ့ရခိုင်ဖြစ်စဉ်မှာဆန္ဒပြခဲ့တဲ့ចောင်းသားတွေလည်းထောင်ထဲမှာဟိုတော်တော်များများလည်းကြောင်းနေရလည်းရှိတယ်ပေါ့နော်။တောင်းချောက်တဲ့တရားကိုဖိနေနေတဲ့အနေအထားဆိုတော့ဒီလိုလူခွေရင်းအတွက်တိုက်ပွဲဝင်နေတဲ့လှုပ်ရှားနေတဲ့သူတွေကိုပြန်ပြီးလူခွေရင်းချိုးပေါက်တာဖြစ်တဲ့အတွက်မှုရရုပ်သိမ်းပေးဖို့ပေါ့နော်။ပြန်လုပ်ပေးဖို့ဆိုတာတောင်းဆိုတဲ့အနေနဲ့ကျွန်တော်ဒီဒီနဲ့တက်ကိုထောက်တာပြ
။ပြည်တော်စုဆိုရပြည်နယ်ဆိုရတဲ့အနေနဲ့နိုင်ငံသားတွေရဲ့အခြေခံနိုင်ငံသားခွေရင်းနဲ့အညီဒန်းလူကြီးများတရားမျှတတဲ့ Federal Democracy စနစ်ကိုတပြေးညီအကောင့်ထဲပေါ်ပါလို့တိုင်းရင်းသားတွေပါပါဝင်တဲ့အရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုတဲ့အကြောင်းရခိုင်ရက်ဖက်အဖွဲ့အစည်းများကိုရက်ကကိုတက်လှကပြောပါတယ
်မြန်မာနိုင်ငံရဲ့လက်ရှိစံထံတဲ့ဥပဒေဟာတစ်ခက်ဒီမှာတစ်မျိုးဟိုရေကုန်တိုင်းမှာတစ်မျိုးချင်းပင်တွေမှာတစ်မျိုးကချင်မှာတစ်မျိုးပုံစံမျိုးမျိုးနဲ့ကျွန်တော်တို့ဖြစ်တော့ကျွန်တော်တွေ့ရတယ်ပေါ့လေနောက်တစ်ခုကဘာရှိလဲဆိုကျွန်တော်တို့ဒီလက်ရှိဥပဒေတို့ကလည်းကျွန်တော်တို့လက်တလုံးချာဟိုအနာမိုက်တွေကလက်တလုံးချာသုံးပြုနေတာလည်းကျွန်တော်တွေ့ရတယ်ဒီလိုလားအဲ့တဲ့ဥပဒေတွေအများကြီးတတ်ဆတာပုံမရှိတော့ဘူးမင်းသူစုဆိုတော့အဲ့လိုမျိုးဥပဒေတွေကိုတတ်တတ်လာမယ်ဒီအနေနဲ့ပြန်ပြန်ဖို့ဖြစ်သိမ့်ဖို့အထားတွေကိုကျွန်တော်တို့အနေနဲ့လိုတယ်ဆိုတော့ဒီကရှိတော့ဆရာဖြစ်ပါလေသူကနေလည်းကလည်း
တောင်းဆိုပြောဆိုနေကြတဲ့လူတွေရဲ့အဆင်ပြည်သူတွေရဲ့အဆင်တွေကိုနားထောင်ဖို့နားလေဖို့တရားစက်တာမှုတွေပို့ပြီးတော့ဖြစ်လာအောင်ဟိုလှုပ်ဆောင်ပြီးလို့ဆိုတော့ဒါကိုကျွန်တော်တို့လူတွေပေါ့လေအဲ့လိုမျိုးကျွန်တော်ဖြစ်အောင်လဲကျွန်တော်တိုက်တွန်းပါတယ်ပေါ့
မကြခင်မှာကျင်းမာတော့မယ့်လွှတ်တော်တွေကနေလဲဒီမိုကရေစီခြေကစံနှုန်းတွေကိုဖိနှိပ်ဖောက်ပြက်ထားတဲ့ဥပဒေတွေကိုပြန်လည်ပြုပြင်ပြင်ဆင်ဖြတ်သိမ်းပေးပါလို့တောင်းဆိုတဲ့အကြောင်းတို့မြေကိုရက်ကကိုစီသူကပြောပါတယ
်ဟိုဒီမိုကရေစီလို့တော့ပြောတယ်ဒါပေမဲ့ဒီမိုကရေစီနဲ့မညီမျှစွာပဲတရားတဲ့ပုံမှတ်တွေပေါ့နော်အဲ့တရားတဲ့ပုံမှတ်တွေနဲ့ဆွဲဆိုတဲ့ဟာတွေဖြစ်နေတဲ့အတွက်ဒီဥပဒေတွေပြင်ဆင်ရေးတဲ့ရည်တွေလောက်ဖို့ဆိုတာမျိုးပို့ပြီးတော့ကျွန်တော်တို့ဟိုစောင်းတယ်နေပေါ့เนาะပြီးရင်ဒီတရားဆွဲဆိုခံလာရတဲ့ကျွန်တော်တို့ဒီရဲဘော်တွေရဲ့ပြီးရင်ဒီထောက်ပေးချေချခံလာရတဲ့တက်ကြွလှူရှာသူတွေကိုပြန်လုပ်ပေးဖို့ပေါ့
နိုင်ငံတော်အစိုးရအနေနဲ့လက်ရှိဖမ်းဆီးထားတဲ့ရခိုင်ပြည်နယ်စစ်တွေကလူခွေလှူရှာသူတွေចောင်းသားတွေအပြင်နိုင်ငံတော်မှာဖမ်းဆီးထောင်ချရေးယူထားတဲ့နိုင်ငံရေးကျင်းသားတွေကိုအမြဲဆုံးလွှတ်ပေးဖို့နဲ့အခြေခံလူခွေတွေကိုလေးစားလိုက်နာဖို့အရက်ဖတ်ဖွဲ့ကြီးတွေဘက်က2022ခုနှစ်ဇန်နဝါရီလ10ရက်တနင်္ဂနွေနေ့ကစုပေါင်းတောင်းဆိုတဲ့သဘောထားကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်ကျွန်မစုမမ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာဘီအန်အန်နိုင်ငံဟာအများပြည်သူနဲ့နိုင်ငံရေးဆိုင်ရာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နိုင်ငံတကာပဋိညာဉ်စာချုပ်ကိုချိုးဖောက်ပြီးအာဏာသုံးနှိမ်နင်းနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဆွဆွဲလိုက်ပါတယ်ဒါအပြင်မျှတတဲ့တရားစီရင်ရေးမရှိတဲ့အပေါ်ဝေဖန်နေကြတာကိုလည်းငြင်းပယ်နေတဲ့အကြောင်းလီဇာစလိုင်းဂျနီဗာမြို့ကပေးပို့တဲ့သတင်းကိုပြောပြခြင်းပါလေ။ BNN နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တည်းသတင်းတော့3ဦးကိုထောင်နှံချမှတ်ခဲ့တာကိုကြည့်ရင် BNN ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကြာဆင်းလာတဲ့အလားအလာကိုခံမနိုင်ပါတယ်။သူတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်တယ်ဆိုတဲ့အကြောင်းပြချက်နဲ့ထောင်နှံ15နှစ်ထိချမှတ်ခဲ့တာပါ။ BNN နိုင်ငံမှာအစိုးရဌာနကမဟုတ်တဲ့သတင်းသမားတွေ၊ blogger တွေ၊ online ပေါ်မှာဝေဖန်သုံးသပ်ချက်ရေးသူတွေလူအခွင့်အရေးလှုပ်ရှားသူတွေကိုခိုင်လုံတဲ့အကြောင်းပြချက်မရှိဘဲဥပဒေမဲ့ဖမ်းဆီးနေတာတွေတိုးလာနေတယ်လို့ကုလသမဂ္ဂလူအခွင့်အရေးကောင်စီပြောခွင့်ရအမျိုးသမီးရာဗီနာရှမ်ဒါဆနီကပြောပါတယ်မကြာသေးခင်ကထောင်နှံချလိုက်တဲ့သတင်းတောက်သုံးဦးစလုံးကိုတရားရုံးတင်ကြားလာခြင်းမရှိဘဲတာရှည်ဖမ်းဆီးခဲ့တာပါသူတို့အမှုကိုကြည့်ရင်တရားမျှတစွာစစ်ဆေးစီရင်ခဲ့ခြင်းမရှိရဲ့ပေါ့အထူးစိုးရိမ်မိတယ်လို့ရှမ်ဒါဆနီကပြောပါတယ်
Many of them are kept effectively incommunicado in detention. They do not have access to their families.
သူတို့တွေကအများစုကိုအချင်းစခန်းထဲမှာတိုက်ပိတ်ထားတာပါ။မိသားစုနဲ့လည်းတွေ့ခွင့်မရကြပါဘူး။ရှေ့နေတောင်ငှားခွင့်မရပါဘူး။တစ်ဖက်မှာလည်းသူတို့ကိုနှိမ့်ပိုက်နှိပ်စက်တဲ့လက္ခဏာမျိုးတွေ့ရသလိုကျန်းမာရေးစောင့်ရှောက်မှုလိုအပ်နေသူတွေဆိုရင်လည်းစေကူတာခွင့်ညှင့်ပယ်ခံရတဲ့အခြေအနေမျိုးတွေကြားနေရပါတယ
်။ဒါအပြင်ကုလသမဂ္ဂလူအခွင့်အရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့စ조사သူတွေကိုဗီယက်နမ်အာဏာပိုင်တွေကချင်းချောက်တာလက်စားချေတာမျိုးတွေလုပ်နေတာကိုစိုးရိမ်မိတယ်လို့လည်းသူမကပြောပါတယ်ဗီယက်နမ်ရဲ့လူအခွင့်အရေးဆိုင်ရာသတင်းအချက်အလက်တွေကုလသမဂ္ဂအဖွဲ့အစည်းကိုမျှဝေထောက်ပံ့ဖို့စ조사သူတွေကိုလည်းအပြင်းထန်တားမြစ်ထားကြောင်းလည်းဆမ်ဒါဆနီကပြောပါတယ်
The kinds of reprisals and intimidation that they face can include just harassment, travel bans
ချင်းချောက်လက်စားချေတဲ့ဆိုတဲ့လုပ်ရက်တွေထဲမှာအမျိုးမျိုးအနောက်ရှက်ပေးတာမျိုးခီးသွားလာခွင့်ပိတ်ပင်တာမျိုးအလုံးလက်မဲ့ဖြစ်အောင်လုပ်တာမျိုးကိုရီးလက်ရောက်တိုက်ခိုက်တာမျိုးနဲ့အကြောင်းမဲ့ဖမ်းဆီးပြီးညှဉ်းပန်းတာမျိုးတွေအထိပါဝင်နိုင်တာပါဒါကြောင့်ဒီကိစ္စကိုသတိပေးပြောဆိုဖို့ကကျမတို့အတွက်သိအရေးကြီးပါတယ
်ဒီကိစ္စတွေအတွက်စိုးရိမ်ပူပန်ကြောင်း BNN အစိုးရကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကပြောကြားသွားဖို့ရှိပြီးပြည်သူတွေကလွတ်လပ်စွာထုတ်ဖော်ပြောဆိုတာကိုရာဇဝတ်မှုပုံမှန်တွေနဲ့အရေးယူအပြစ်ပေးတာတွေရပ်တန့်မှုကိုလည်းတောင်းဆိုသွားမယ်လို့သူမကပြောပါတယ်။ BNN ပြည်သူတွေဟာသူတို့ရဲ့အခြေခံလူအခွင့်အရေးအတွက်လှုပ်ရှားရမှာအကြောက်တရားနဲ့လက်စားချေခံရမယ့် NDA မျိုးမရှိသင့်ဘူးလို့လည်းသူမကပြောဆိုပါတယ်ခင်ဗျာ
ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရခိုင်မှာဘလို့အစိုးရအဖွဲ့မျိုးပေါ်ပေါက်လာနိုင်မလဲ NLD ဘာလို့တင့်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။ဒီကရဇန်ဝိုင်လာခုနှစ်နှစ်က AMB ရခိုင်မျိုးသားပါတီဟာရခိုင်ပြည်နယ်ကရခိုင်မျိုးနွယ်စုဝင်တိုင်းသားပါတီတွေနဲ့တွဲဆုံဆွေးနွေးမှုတစ်ခုလုပ်ခဲ့ပါတယ်။တွေ့ဆုံမှုအပြီးနောက်ပိုင်းရခိုင်မျိုးသားပါတီမူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကသူတို့ရခိုင်မျိုးသားပါတီအနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုဦးဆောင်ဖွဲ့စည်းခြင်းနဲ့ဆန္ဒရှိတဲ့အကြောင်းသတင်းမီဒီယာတွေကိုပြောဆိုပါတယ်။အခြားတစ်ဖက်မှာတော့ယူကော့ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့အနိုင်ရပြီးအစိုးရဖွဲ့ခွင့်ရထားတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းအမျိုးသားပြန်လည်စစ်မြတ်ရေးကိုအခြေခံတဲ့အမျိုးသားညီညွတ်ရေးနိုင်ငံသစ်တရက်ကိုပုံဖော်ဖို့ဆိုတဲ့ရည်ရွယ်ချက်ရှိတဲ့အကြောင်းအဲဒါကြောင့်တိုင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းတာတွေလုပ်မယ်လို့ပြောဆိုထားပြီးလက်တွေ့မှာလည်းတွေ့ဆုံမှုတွေလှုပ်လာတာတွေ့ရပါတယ်။ခုဆိုရင်ဒုတိယကြိမ်လွှတ်တော်သီးသီးရဲ့သက်တမ်းတွေကုန်ဆုံးတော့မှာဖြစ်ပြီးလာမယ့်ဖေဖော်ဝါရီတရက်နေ့ဆိုရင်တတိယကြိမ်လွှတ်တော်သက်တမ်းတွေစတင်တော့မှာဖြစ်ပါတယ်။ဒီပြန်နဲ့ထဲပြည်တော်စုအဆင့်မှာရောတိုင်းနယ်ပြည်နယ်အဆင့်မှာပါအစိုးရအဖွဲ့အစ်တွေပေါ်ပေါက်လာတော့မှာပါ။ရခိုင်ပြည်နယ်မှာရခိုင်မျိုးသားပါတီမျှော်မှန်းတယ်လို့သူတို့ပါတီဦးဆောင်ပြီးအစိုးရဖွဲ့နိုင်မှာလားဘလို့အစိုးရအဖွဲ့မျိုးပေါ်ပေါက်လာနိုင်မလဲဆိုတာကစိတ်ဝင်စားဖို့ကောင်းပါတယ်
။ရှေ့မှာကျင်းပပြီးခဲ့ပြီဖြစ်တဲ့ရွေးကောက်ပွဲနှစ်ကြိမ်လုံးကိုပြန်ကြည့်လိုက်ရင်ရခိုင်မျိုးသားတွေရဲ့ပါတီတွေဟာပြည်နယ်လွှတ်တော်အတွက်နှစ်ကြိမ်စလုံးမှာနေရာအများစုအနိုင်ရခဲ့တာတွေ့နိုင်ပါတယ်။2010ပြည့်ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်လွှတ်တော်နေရာ34နေရာ၊ချင်းတိုင်းသားရေးရာဝင်ကြီးတနေရာ၊စုစုပေါင်း35နေရာရှိတဲ့အနေနဲ့ဒေါက်တာအေးမောင်ဦးဆောင်တဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ဟာပြည်내အဆင့်အတွက်18နေရာအနိုင်ရခဲ့ပါတယ်။ဒါဟာရွေးကောက်ခံနေရာထက်ဝက်ကျော်ကိုအနိုင်ရတာလည်းဖြစ်ပြီးပြည်ခိုင်ပြိုးပါတီကတော့14နေရာပဲအနိုင်ရပါတယ်။ဒါပေမဲ့ရခိုင်တိုင်းရင်းသားပါတီဘလောက်ပဲအနိုင်ရရနောက်ထပ်25ရာခိုင်နှုန်းနဲ့ညီမျှတဲ့တက်မတော်သားကိုစလေ12ယောက်ပေါင်းထည့်လိုက်တဲ့အခြေအနေအရရော2008ဖွဲ့စည်းပုံအခြေခံဥပဒေအရပါပြည်내ဝင်ကြီးချုပ်ကိုတမရကတိုက်ရိုက်ခန့်အပ်တဲ့အတွက်စစ်ဘိုလ်ချုပ်ဟောင်းတရဝင်ကြီးချုပ်ဖြစ်လာပြီးရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီအနေနဲ့အစိုးရဖွဲ့ခွင့်မရရှိခဲ့ပါဘူး။2015အထွေထွေရွေးကောက်ပွဲမှာတော့ရခိုင်ပါတီနှစ်ခုပေါင်းစည်းထားတဲ့ရခိုင်အမျိုးသားပါတီ ANP ဟာ2010ပြည်နှစ်ထက်တောင်ပိုပြီးအနိုင်ရလာပါတယ်။ပြည်내လွှတ်တော်အတွက်35နေရာမှာ22နေရာအထိ62ရာခိုင်နှုန်းကျော်အနိုင်ရပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကပြည်ထောင်စုအဆင့်သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကလည်း ANP ကိုအစိုးရဖွဲ့ခွင့်မပေးခဲ့ပါဘူး NLD ခေါင်းဆောင်တယောက်ဖြစ်တဲ့ဦးညီပုကိုဝင်ကြီးချုပ်ခန့်ပြီး ANP အမတ်တချို့ကိုဝင်ကြီးနေရာတချို့ပေးခဲ့တာတွေ့ရပါတယ
်အရင်စစ်ဘိုလ်ချုပ်ဟောင်းနေရဲ့ပြည်ခံပြိုးပါတီကသက်ဆိုင်ရာပြည်နယ်မှာနေရာအများစုအနိုင်ရတဲ့ရခိုင်ပါတီတခုကိုဝင်ကြီးချုပ်နေရာမပေးအစိုးရဖွဲ့ခွင့်မပေးတာသိပ်မထူးဆန်းပေမဲ့ကိုယ်တိုင်ကဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်တိုင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ထက်ပိုတဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တောင်ပေးမယ်လို့ဆိုထားတဲ့ NLD ပါတီအနေနဲ့ရခိုင်ပါတီတခုကိုအစိုးရဖွဲ့ခွင့်မပေးရုံမကညှိနှိုင်းတာလေးတော့မလုပ်ခဲ့တာကတော့ထူးဆန်းတယ်လို့ဖြစ်ခဲ့ပါတယ်ဒီနေရာမှာ2016ခုနှစ်ကနှစ်ပေါင်း50ကျော်အတွင်းပထမဦးဆုံးအချိန်အရသာအစိုးရအာဏာရလာတဲ့အချိန်နေရခိုင်ပြည်နယ်အပါဝင်ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်၄နေရာလောက်ကိုတမတော်ဘက်ကရယူဖို့တောင်းဆိုနေတဲ့အချိန်နေပြဿနာကြီးတွေများနေတဲ့ရခိုင်ပြည်နယ်မှာဘူအစိုးရအာဏာသက်ရောက်မှုအကောင့်ထဲပေါ်နိုင်မှုအားနည်းမှစိုးရိမ်တဲ့အခြေအနေတွေကြောင့် NLD အနေနဲ့ရခိုင်ပါတီတခုကိုပြည်နယ်အစိုးရအာဏာမပေးတာနားလည်ယူမယ်ဆိုနားလည်ပေးလို့ရကောင်ရနိုင်ပါတယ်။ဒါပေမဲ့လက်ရှိ2020အခြေအနေကိုရောဘလို့ဖြေရှင်းမှာလဲရခိုင်ပြည်နယ်မှာဘလို့အစိုးရဖွဲ့မှာလဲဆိုတာကတော့မေးခွန်းထုတ်ဖို့လိုလာပါတယ်
။လက်ရှိ2020ပြည့်ရွေးကောက်ပွဲမှာရခိုင်ကပြည်နယ်အဆင့်အတွက်14နေရာချင်းတိုင်းရင်းသားရေးရာဝင်ကြီးအတွက်တနေရာစုစုပေါင်း15နေရာကျင်းပပါရယ်ရလက်အနေနဲ့ ANP က9နေရာ NLD က9နေရာရခိုင်ရှေ့ဆောင်ပါတီက2နေရာပြည်ခိုင်ဖြိုးက1နေရာအနိုင်ရထားပါရယ်ဒီလိုအခြေအနေအောက်မှာ 2016တုန်းကအတိုင်း NLD ပါတီဟာသူ့ပါတီကလူကိုပဲဝန်ကြီးချုပ်ခန့် AMB အမတ်တချို့ကိုဝန်ကြီးနေရာတချို့ပေးပြီးအစိုးရဖွဲ့မယ်ဆို2008ဖွဲ့စည်းပုံအရဖွဲ့ခွင့်ရှိပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်တင်ပါရဲ့လားဆိုတာပြန်ပြီးစမ်းစစ်ဖို့လိုပါလိမ့်မယ်။လုတ်ခဲ့ရင်လည်း NLD ပါတီဆိုတာပြောတော့ Federal ပြည်ထောင်စုကိုပိုင်ပြဋ္ဌာန်းခွင့်ကိုင်ဆွဲတော့ဆရာနာရှင်တွေထားရခဲ့တဲ့2008ဖွဲ့စည်းပုံဆိုပြီးတိုင်းရင်းသားတွေရဲ့အထင်မြင်လွဲမှားခြင်းကိုခံရပါလိမ့်မယ်။ NLD ဘက်ကတွက်ဆမယ်ဆိုရင်လည်းတွက်ဆစရာတွေအများကြီးရှိနိုင်ပါတယ်။ပထမတစ်ချက်ကတော့ရခိုင်ပြည်နယ်ရဲ့အနေအထားပါ။လက်ရှိရခိုင်ပြည်နယ်မှာရိုဟင်ဂျာပြည်ထနာနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝိုင်းပယ်ခြင်းခံရ၊ဖိအားပေးတာခံရ ICJ ကုလသမဂ္ဂအမြင့်ဆုံးတရားရုံးမှာတရားစွဲထားတာကိုဖြေရှင်းရစတဲ့ကိစ္စကြီးတွေရှိနေတဲ့ပြည်နယ်ဖြစ်နေပါတယ်။ဒါအပြင်အိန္ဒိချင်းအင်အားကြီးတရုတ်နိုင်ငံရဲ့ကြောက်ဖြူရေးနဲ့စိတ်ကန်းကိစ္စ၊အိန္ဒိယရဲ့ကလဒန်မြစ်စီမံကိန်းကိစ္စအပါအဝင်တီထောင်စုရဲ့အကျိုးစီးပွားပြဿနာကြီးတွေတရှိရလဲဖြစ်နေပါတယ်။ဒါဒီမကအေအေနဲ့လက်နက်ကိုင်ပဋိပက္ခကလည်းအုတ်ချုပ်ရေးဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာစီမံကိန်းတွေအကောင့်ထဲပေါ်ရေးမှာအကြီးအကျယ်အဟက်အတားတွေဖြစ်ပေါ်နေတဲ့နေရာလဲဖြစ်နေပါတယ်။ဒီအခြေအနေတွေတွက်ဆရင် NLD ဟာ AMP ပါတီလိုမျိုးကိုဝင်ကြီးချုပ်နေရာပေးဖို့အစိုးရဖွဲ့ခွင့်ပေးဖို့စဉ်းစားရခက်မယ်ဆိုတာကိုလည်းနားလည်နိုင်ပါတယ်
။ဒီအတွက် NLD ပါတီအနေနဲ့မလွဲမသွေလှုပ်တင်တာကတော့ပြည်နယ်အစိုးရဖွဲ့ရေးကိစ္စရခိုင်ပြည်နယ်မှာအမတ်နေရာအများဆုံးအနိုင်ရထားတဲ့ရခိုင်ပြည်နယ်ပြည်သူတွေရဲ့ထောက်ခံမှုအများဆုံးရထားတဲ့AMB ပါတီနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းဖို့ပါပဲ AMB ပါတီအနေနဲ့ဝန်ကြီးချုပ်နေရာတွင်မကအစိုးရအဖွဲ့ဖွဲ့ခွင့်ရခြင်းသည့်အထူးညီမချက်ရှိထားလေတော့ NLD အတွက်ညှိနှိုင်းရခက်ခဲမှာကတော့အသေးချာပါပဲဒါပေမဲ့လည်းနိုင်ငံရေးရဲ့သဘောတဘာဝအရာဖြစ်စေ Federal ပြည်ထောင်စုတည်ဆောက်မယ်လို့သံနှိဒံခိုင်မာတဲ့ပါတီအဖွဲ့အစည်းတစ်ခုအနေနဲ့ဖြစ်စေရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးရှေးရှုဖို့ဖြစ်စေရခိုင်တိုင်းသားတွေရဲ့လူဝင်ဆန္ဒနဲ့အကျိုးစီးပွားကိုဒီမှမီးဖြစ်စေရခိုင်တိုင်းသားတွေထောက်ခံအားပေးမှုများတဲ့ပါတီတစ်ခုနဲ့တွဲဆုံညှိနှိုင်းမှုလုပ်ကိုလုပ်ကြရမယ်ဖြစ်ကြောင်းပ
ါတော်ရရှင်များရှင်ကျမတင်ကြီးထိုက်ပါရခိုင်ပြည်နယ်ငင်းချမ်းရေးအလားအလာနဲ့ပတ်သက်ပြီး VOE မြန်မာပိုင်းစီစဉ်ရဲ့တီးတန့်ဆက်သွယ်မေးမြန်းခန်းကိုနားဆင်ကြရအောင်ပါရခိုင်ပြည်နယ်စီရေးပရိပခမှာဂျာဝင်ဆစ်ဆက်ပေးနေတဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ဂျပန်နီပွန်ဖောက်ဒေးရှင်းဥက္ကဋ္ဌယိုဟေးဆာဆာကာဝါကို VOE မြန်မာပိုင်းစီစဉ်ရဲ့ဌာနမှဦးတန်းလွင်ထွန်းကအွန်လိုင်းကနေဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျအခုကကျွန်တော်ပထမအဆုံးအနေနဲ့ပြောချင်တာကဒီမစ္စတာဆာဆာကာဝါနဲ့နီပွန်ဖောက်ဒေးရှင်းရဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပေါ့နော်။ကျွန်တော်အနေနဲ့တော်တော်လေးလည်းဟိုလေ့လာထားတဲ့အခါကျတော့ဒီရဲနှစ်ပေါင်းတော်တော်ကြာခဲ့တာတခြားတိုင်းရင်းသားတွေနဲ့ငင်းကြင်းကြီးကိစ္စတွေမှာရောဒေတာဖွံ့ဖြိုးရေးကိစ္စတွေမှာပါလှုပ်ဆောင်ပေးနေကြတာတွေကိုကျွန်တော်ကြည့်ရပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဟိုနှစ်တွင်းမှာတော့အထူးသဖြင့်ရွေးကောက်ပွဲကာလမတိုင်မြင်တဲ့ရွေးကောက်ပွဲကာလအတွင်းမှာတော့ရခိုင်ပြည်နယ်မှာငင်းကြင်းကြီးရရှိရေးအတွက်ဆိုပြီးတော့မစ္စတာဆာကာဝါကအထူးသဖြင့်ဂျိုးပန်းလာတာကိုတွေ့ရပါတယ်ခင်ဗျ။အဲ့တော့ဟိုခီးတွေလည်းရခိုင်ပြည်တွေကိုသွားတယ်ဆိုတော့ဟိုခေါင်းဆောင်တွေနဲ့လည်းတွေ့ခဲ့ကြတယ်ဆိုတော့ဒီအချိန်မှာအခုလက်ရှိနောက်ဆုံးအချိန်တွေပေါ့နော်ခုမစ္စတာကာကာဆာဆာကာဝါအနေနဲ့ရခိုင်ပြည်နယ်ထဲမှာအခုပြည်နယ်အတွင်းမှာငြိမ်းချမ်းရလာဖို့အလားအလာပေါ့ဘယ်လောက်များဟိုအကောင်းမြန်တယ်လဲခင်ဗျာဘယ်လောက်များဟိုမျှော်လင့်ထားတယ်လဲခင်ဗျာအ
ဲအနတမို့ご存知のようにရခိုင်州は大変複雑
え、ဟုတ်ကဲ့ဒီဆီရိုတီရဲ့အတိုင်းမှာပဲရခိုင်ပြည်နယ်အခြေအနေဟာဆိုလို့ရှင်အင်တာယူရှုပ်ထွေးတဲ့အခြေအနေမှာရှိပါတယ်။ဥပမာပြောမယ်ဆိုလို့ရှင်တော့ဒီရိုဟင်ဂျာအကြောင်းအရေးတွေပြောရှင်ကြီးဒီရခိုင်တပ်မတော်အရေးတွေအပါအဝင်ရခိုင်ဒေတာဟာဆိုလို့ရှင်အင်တာရှုပ်ထွေးတဲ့အခြေအနေရှိပါတယ်။အဲ့ဒီဒီရှုပ်ထွေးတဲ့ဒီအခြေအနေကြားထဲမှာဒီတပ်မတော်နဲ့အေဟာဆိုလို့ရှင်ပြည်စုံဆွေးနွေးပွဲတွေသူတို့ကောင်းကောင်းမွန်မွန်ပြုလုပ်ခဲ့ပြီးတဲ့နောက်ပိုင်းမှာသူတို့ဟာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှလည်းပဲသူရွေးကောက်ပွဲပြုလုပ်နိုင်ဖို့ရန်အတွက်တပ်မတော်နဲ့အေဟာဆိုလို့ရှင်အဖြစ်ခတ်ရမှုတွေလည်းပဲပြုလုပ်ခဲ့ပါလေ။ဦးနှစ်ဖက်ဟာဆိုလို့ရှင်အဖြစ်ခတ်ရတဲ့ဂတိကူးတွေလည်းပဲကောင်းကောင်းလိုက်နိုင်ရမှာလက်တွေ့ဆောင်ရွက်ရရှိတယ်ဆိုတဲ့အကြောင်းကိုလည်းပဲကျွန်တော်ကိုယ်တိုင်ရခိုင်ပြည်နယ်စစ်ဘေးကိုသွားခဲ့တယ်စစ်ဘေးနဲ့တဆင့်ဘူတီတောင်နဲ့ကြောက်တော့ကျွန်တော်ကြောက်တော့ကျွန်တော်သွားတဲ့အချိန်မှာဆိုလို့ရှင်လည်းပဲအဲ့ဒီ data မှာရှိတဲ့လူကြီးလူငယ် ို့ရှင်ဒီမြို့သမီးမြို့သားမတွေလို့ရှင်ဆိုင်ဝန်ထမ်းတွေဖြစ်မယ်လက်သမားတွေဖြစ်မယ်အဲ့မှာရှိရဒီလက်သွားလမ်းလာလို့ကျွန်တော်အကုန်လုံးမေးမြန်းတဲ့အချိန်မှာဆိုလို့ရှင်သူတို့ data ခံသူတွေဒီအနေနဲ့ရခိုင်သူတို့ကိုဒီရခိုင် data ကိုကိုစားပြုတဲ့သူတို့ကိုစားပြုတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနေပြီးတော့ကိုသူတို့ဒီအရောက်ပို့ချင်ပါတယ်ဆိုတော့စိတ်ဆန္ဒအင်မတန်ပြင်းပြတဲ့စိတ်ဆန္ဒရှိတယ်ဆိုတော့ကြားသိခဲ့ရပါတယ်တဲ့အတွက်ကြောင့်မလို့ကျွန်တော်ဒီမှာဆိုလို့ချင်တာဆိုလို့ရှင်တော့ရခိုင်ဒီအရေးကိုဖြည့်ရှင်းဖို့ဆိုလို့ရှင်ပြောရှင်ရခိုင် data ငြိမ်းချမ်းရရှိဖို့အတွက်ကိုဆိုလို့ရှင်အေးနဲ့တက်မတော်ဟာဆိုလို့ရှိရင်ခုရွေးကောက်ပွဲပြုလုပ်ဖို့အတွက်ကိုပြစ်ခတ်ရဆဲပေးထားတာဖြစ်ပါလေ။ဆိုတော့ဒီကနေ့ပတ်သက်ပြီးတော့မှဒီအရန်ကိုကောင်းတဲ့အခွင့်အရေးကြီးတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့ရခိုင်ဒေသမှာရွေးကောက်ပွဲတစ်ခုပြုလုပ်ခြင်းပါခြင်းအဖြစ်ရခိုင်ဒေသမှာဆိုလို့ရှိရင်ဒီငင်းချောင်းရဲ့ရရှိတဲ့ဒီအခွင့်အရေးဟာဆိုလို့ရှိရင်လည်းပဲပွင့်လာမယ်။အနာဂတ်ရခိုင်ဒေသရဲ့ရခိုင်ပြည်ငင်းချောင်းရဲ့ရရှိဖို့တော့အင်မတန်အရေးကြီးတဲ့ရွေးကောက်ပွဲတည့်ရဖြစ်တယ်လို့လည်းကျွန်တော်ညွှန်ပါမယ်။ဒီကောက်ပွဲပြုလုပ်ခြင်းအဖြစ်ရခိုင်ဒေသမှာငင်းချောင်းရဲ့လမ်းစပွင့်လာလို့ဆိုချင်ပါတယ်။ဒီရခိုင်ဒေသမှာရှိတဲ့ရခိုင်ဒေသဒီခေါင်းဆောင်တွေပြောလို့ရှိရင်ရခိုင်ဒေသရဲ့ဒီဒေသခံလူတွေဟာဆိုလို့ရှိရင်သူတို့ဟာဆိုလို့ရှိရင်အရန်ကိုအထီးကျန်ဆန်တဲ့ဖဲချန်ထားချစ်ခင်ရလားမသိဘူးဆိုတော့မှသူဟာဆိုလို့ရှိရင်အရန်ကိုစိတ်ကူပန်လည်းရှိတယ်ဆိုတာလည်းကျွန်တော်ကိုလည်းမဟုတ်တော့ကျွန်တော်တွေ့နေကြတိခဲ့ရပါတယ်ဆိုတော့ဒီအနာကရခိုင်ဒေသရဲ့နဲ့ပတ်သက်ပြီးတော့မှဆိုလို့ရှိရင်ဒီရခိုင်ပွဲပြုလုပ်ခြင်းအဖြစ်ရခိုင်ဒေသရဲ့အနာကကိုလည်းပဲကျွန်တော်တို့ဒီအနာကတဲ့အိမ်မက်တွေကိုကျွန်တော်ကောင်းမွန်အောင်ကျွန်တော်ပြုလုပ်သွားပေးနိုင်မလို့ထင်ပါတယ်တော့မဟုတ်ဒီလိုမဟုတ်ပဲနဲ့ဒီရခိုင်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တတ်မတော်နဲ့ရုပ်ကြည့်မှုတွေပြန်တော့မှပြပြသွားမလားဆိုတော့ဘောတော့ဒီရခိုင်ဒေသငင်းချရရမလားပြီးလို့ရှိရင်တော့မဟုတ်ဒီတတ်မတော်နဲ့ရဲ့ဇာတ်ထဲမှာရုပ်ကြည့်မှုပြန်တော့ပြပြသွားမလားဆိုတော့လမ်းဆောင်လမ်းခွက်မှာရောက်နေတဲ့အနေအထားဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်အခုမစ္စတာဆက်ဆက်ကဘာပြောသလိုပေါ့နော်ဒီပြီးခဲ့တဲ့အခေါက်တွေတုန်းကဆိုလို့ရှိရင်ရခိုင်ဒေသကိုလည်းကိုယ်တိုင်သွားရောက်တဲ့တတ်မတော်နဲ့ရခိုင်တတ်မတော်အကြောင်းမှာဒီငင်းချရအပြစ်ခတ်ရစေးရအောင်လဲဆောင်ကြည့်ပေးနိုင်ခဲ့တယ်နောက်ပြီးတော့ဒီပြည်အောင်စုရွေးကောက်ပွဲကော်မရှင်ရောနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ပါတွေ့ပြီးတော့ရွေးကောက်ပွဲကိုအမြန်ဆုံးပြန်ကျင်းပပေးပါဆိုပြီးမြစ်တာရခံခဲ့ရရှိပါတယ်။ဒါပေမဲ့အခုဆိုလို့ရှိရင်အခု January လဒီနောက်ပိုင်းမှာပေါ့နော်ဟိုပြည်သူ့လွှတ်တော်အသစ်ပြန်ခေါ်မယ့်အနေအထားတွေရှိလာပြီးအလားတူပဲအခုအာဏာရဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူတွေရဲ့ပြောအရဆိုလို့ရှိရင်ဒီရခိုင်ဒေသထဲမှာရွေးကောက်ပွဲတစ်ခုပြန်လုပ်ဖို့ဆိုတာကဒါတနောက်ကြီးမြန်မြန်ဆန်ဆန်မလုပ်နိုင်ဘူးဆိုတဲ့သဘောတွေပြောနေတယ်ဆိုတော့ဒီကိစ္စအရင်နဲ့ပတ်သက်လို့ရောမစ္စတာဆဆကာဝါအနေနဲ့ဘယ်လိုနားလည်သဘောပေါက်ပါလဲခင်ဗျာဒါအစိုးရအနေနဲ့ဒီရွေးကောက်ပွဲတွေကိုမလုပ်ချင်မြန်မြန်ဆန်ဆန်မလုပ်ချင်ဘူးဆိုတဲ့သဘောကဘာကြောင့်လို့နားလည်ထားပါသလဲခင်ဗျာ
အနော私はアウンサンスーチー政権は
ကျွန်တော်ဟာဆိုလို့ရှိရင်ဒီလက်ရှိဒေါအောင်ဆန်းစုကြည်အစိုးရဟာဆိုလို့ရှိရင်ဒီမိုကရေစီနိုင်ငံကိုထူထောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ့နော်သူတို့အစိုးရဖြစ်ခဲ့လို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီမိုကရေစီရဲ့အခြေခံသဘောတရားပါလဲဆိုလို့ရှိရင် PDD ရဲ့ဒီမဲဆန္ဒပေးပံခွင့်ရှိပဲ PDD ရဲ့ပေးတဲ့ဒီမဲတပြန်းနဲ့သူတို့ရဲ့ဒီကိုယ်စားလှယ်ဖြစ်လာမယ် PDD ကိုကိုစားပြစ်မဲ့လွတ်တော်အမှတ်ကိုသူတို့လွတ်တော်ပို့မယ်ပြမကိုယုံကြည်တဲ့လူတွေကနေပြမနိုင်ငံတော်ရဲ့ဒီ policy ကိုရေးဆွဲချမှတ်ပေးခြင်းအပြင်သူတို့ရဲ့ဒီ PDD ရဲ့စာဝင်နေထိုင်ရေးပြမကောက်ဖို့လာမယ်ဆိုတာဟာဆိုလို့ရှိရင်ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်ပါတယ်အကယ်မြန်မာတိုင်းရွေးကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှင်တော့ဒီမိုကရေစီကိုစန့်ကျင်ရရောက်ပါလေဆိုတော့ဒီဒေါ်ဆန်းစုကြည်ကအနေနဲ့အဲ့လိုလုပ်မယ်လို့ကျွန်တော်မထင်ပါဘူးရွေးကောက်ပွဲကိုသူတို့ဒီ6ပေါက်မဖြစ်မနေသူတို့လုပ်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်အကယ်၍မလုပ်ခဲ့ဘူးဆိုလို့ရှင်တော့ဒါဒီမိုကရေစီကိုသူတို့ဒီပြစ်ပယ်လိုက်ရအောင်ရောက်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဟိုပြီးခဲ့တဲ့ဟိုအခေါက်တွေအတွင်းမှာဟိုတွေးဆောင်စွေပြောခဲ့ပြီးတဲ့နောက်ပိုင်းမှာတချို့ကိစ္စလေးတွေမှာဟိုမပြေမလည်ရှိခဲ့တာတွေသဘောမတူတဲ့အရာလေးတွေရှိသလားခင်ဗျာဟိုတက်မတော်နဲ့မစ္စတာဆဆာကာဝါနဲ့ဟိုဆက်ဆံရေးသဘောကတော့တော်တော်လေးကိုပြပြလည်ရှိပြီးတော့တက်မတော်ကအပြေးဝအကူညီတယ်ဆိုပြီးတော့ကျွန်တော်တို့မြင်ရပါတယ
်ဝါတက်ရှိဝါမြန်မာနော်少数民族
ဟုတ်ကဲ့ကျွန်တော်ဟာဆိုလို့ရှိရင်ဒီငင်းချိုင်းရေးပေါ့နော်ဒီရရှိဖို့အတွက်ကိုကျွန်တော်ဟာဆိုလို့ရှိရင်တွေးဆမြန်မာနိုင်ငံရဲ့တိုင်းတားရဲ့ဒီမြို့သားတွေနဲ့တင်းမြတ်ရေးရေပြုရှင်ဒီအစိုးရနဲ့ကြားထဲမှာငင်းချိုင်းရရှိအတွက်ဒီအတွက်ကိုကျွန်တော်ဒီဂျပန်နိုင်ငံအစိုးရပေါ့နော်သူကိုစလည်းတယောက်နေနဲ့ကျွန်တော်တာဝန်ယူဆောင်ရွက်ပေးလက်ရှိပါတယ်အခုအချိန်ကြီးကျွန်တော်ဟာဆိုလို့ရှိရင်ဒီထိုင်းနဲ့မြန်မာနိုင်ငံကိုတော်တော်လာလာလောက်တာအချိန်ပေါင်း330လောက်ရှိခဲ့ပါပြီထိုင်းနိုင်ငံမှာဆိုလို့ရှိရင်ချင်းမိုင်မဲဆောက်ပေါ့နော်အဲ့ဒီနေရာကိုကျွန်တော်ကိုရိုင်းတွားပြမှာလည်းပဲကျွန်တော်တိုင်းတားခေါင်းဆောင်နဲ့ကျွန်တော်တွေ့ရှိခဲ့ပါတယ်ဒေါ်ဆာဆူကြီးအစိုးရပေါ်ပေါ်လာပြီးတဲ့နောက်ပိုင်းမှာဒီငင်းချိုင်းတာဝန်ခံဖြစ်တဲ့ဒီအစိုးရတာဝန်ခံလူကြီးတွေကိုတိုင်းတားဘက်ကခေါင်းဆောင်တွေနဲ့ကျွန်တော်တွေ့ဆုံခွင့်ရအောင်မိတ်ဆက်ပေးခဲ့တာလည်းပဲကျွန်တော်ကိုယ်တိုင်ပဲကျွန်တော်မိတ်ဆက်ပေးခဲ့ရတာဖြစ်ပါတယ် အဲ့နောက်ပိုင်းမှာဆိုလို့ရှိရင်လည်းပဲဒီတိုင်းဒါအာလက်နက်ကင်ဒီခေါင်းဆောင်များဆိုလို့ရှိရင်မြန်မာနိုင်ငံကိုသွားလို့မရတယ်သူတို့ passport မရှိမြန်မာနိုင်ငံသွားလို့မရတဲ့အတိုင်းဒါခေါင်းဆောင်မျိုးဆိုလို့ရှိရင်လည်းပဲအဲကျွန်တော်ဒီမြန်မာနိုင်ငံသွားလို့ရအောင်ဆိုတော့သူခေါ်သွားခဲ့ပါတယ်ကျွန်တော်ခေါ်သွားတဲ့အချိန်မှာဆိုလို့ရှိရင်လည်းပဲဒီတိုင်းဒါခေါင်းဆောင်တွေထဲမှာဆိုလို့ရှိရင်ဒါမှ immediate block နဲ့ hotline ပေါ့နော်အဲ့ဒီကိုကျွန်တော်ခေါ်သွားခဲ့ပါတယ်သူတို့ခေါ်သွားတဲ့အချိန်မှာကျွန်တော်အတက်အာမခံပါတယ်ဆိုတဲ့ပုံစံနဲ့ကျွန်တော်သူတို့အရောက်ခေါ်သွားရမှာဒေါ်ဆန်းစုကြည်ရဲ့အိတ်ကိုကျွန်တော်ခေါ်သွားရမှာဒေါ်ဆန်းစုကြည်နဲ့ပြဿနာဆွေးနွေးမှုတွေလည်းပဲပြုလုပ်ဖို့ရရှိအောင်ကျွန်တော်ဆောင်ပေးခဲ့ပါတယ်ဆိုတော့ကျွန်တော်ပြောချင်တာဆိုလို့ရှိရင်ကျွန်တော်ဟာဆိုလို့ရှိရင်တက်နေပဲအဆင်ပြေတယ်တို့မဟုတ်လို့ရှိလဲဒီအစိုးရနဲ့အဆင်မပြေဘူးဆိုတာကျွန်တော်အမျိုးလုံးဝမရှိပါဘူးကျွန်တော်ဆိုလို့ရှိရင်ခုနပြောတဲ့အတိုင်းပဲဂျပန်နိုင်ငံအစိုးရကိုယ်စားလှယ်တယောက်အနေနဲ့ဒီမြန်မာနိုင်ငံရဲ့အလုံးသွားပြီးတော့မြန်မာနိုင်ငံဖြစ်ပေါ်ရေးရှင်ဘိုးချောင်းဆိုင်ရဲ့ဒီအိမ်မက်ဖြစ်တယ်ပေါ့နော်သူတို့ကအလုံးသွားပြီးတော့မြန်မာနိုင်ငံတော့တိဆောက်ရေးကိုဒီအိမ်မက်ကိုအကောင့်ထဲဖုန်းလိုက်ပြဖို့ရတဲ့အတွက်ကျွန်တော်စူးစမ်းဆောင်ပေးနေရခြင်းဖြစ်ပါတယ်
ဟိုကျွန်တော်သဘောပေါက်ပါတယ်ဒါမြန်မာနိုင်ငံမှာအရေးကြီးတဲ့အဖွဲ့အစည်းတွေဖြစ်တဲ့တပ်မတော်ရောအစိုးရဘက်ကနှစ်ဖက်စလုံးနဲ့ဒါမျှတအောင်ဟိုရင်းနှီးမှုတွေရရှိအောင်ဆောင်ကျဉ်းပေးနေတဲ့မစ္စတာဆဆာကာဝါရဲ့ကြိုးပမ်းမှုကိုကျွန်တော်နားလည်ပါတယ်အဲတစ်ချိန်တည်းမှာပဲကျွန်တော်မေးချင်တာကအထူးသဖြင့်ပေါ့နော်AAA ရခိုင်တပ်မတော်ကိုမြန်မာအစိုးရကနေပြီးတော့ဒါအကြမ်းဖက်အဖွဲ့အစည်းအနေနဲ့သတ်မှတ်ထားတဲ့ဆိုတဲ့အခါကျတော့အခုဒီ AA အဖွဲ့အစည်းရဲ့ဟိုတပ်မတော်ရဲ့ခေါင်းဆောင်ပိုင်းပေါ့နော်ဘုရုထုံးမြင့်နိုင်လို့ပုံကူမျိုးတွေနဲ့အဲမစ္စတာဆဆာကာဝါနဲ့တွေ့ဆုံခဲ့တာတွေရှိသလားခင်ဗျာတွေ့ဆုံမှုအကြောင်းအရာတွေမှာတော့ခက်ခဲတာတွေရှိသလားအဲ့ဒါနဲ့တစ်ဆက်သေးပဲကျွန်တော်မေးချင်တာကဒီ AA တပ်မတော်ရဲ့ဒီဟိုရည်မှန်းချက်ပေါ့နော်အနာကရခိုင်ပြည်နယ်ပေါ်ရည်မှန်းချက်နဲ့ပတ်သက်ပြီးတော့မစ္စတာဆဆာကာဝါအနေနဲ့ဘာတွေဘလို့များသဘောပေါက်နားလည်ထားတယ်လဲဆိုတော့ဒီတစ်ချက်ရှင်းပြပါဦးခင်ဗျာ
အောင်ဆန်းစုကြည်စိုက်ကိုကမွန်တရမင်းကြီးမြန်မာဖရိုင်ကိုဗစ်
ပီကေနဲ့ဒီကိုဗစ် -19 အခြေအနေမဆိုးဝါးခင်ဗျာ။နော်ပီကေနဲ့2020နှစ်လပိုင်းတုန်းကဆိုလို့ရှင်အဲနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်အဆန်းစုကြည်နဲ့တမတော်ကာကွယ်ရေးအစိုးရကိုချုပ်မကြီးမေးအွန်လိုင်းနှစ်ဦးနှစ်ယောက်ရဲ့ဒီခွင့်ပြုချက်ကိုကျွန်တော်ရယူခဲ့ပြီးတော့မှအဲညစ်နာကနေတဆင့်ကျွန်တော်တိုက်စာကိုကျွန်တော်သွားခဲ့ပါတယ်။လို့သွားချက်ဟာဆိုလို့ရှင်85နှစ်တာကာလလုံးမှာဒီနိုင်ငံခြားသားတယောက်အနေနဲ့ပြည်တွင်းကနေပြီးတော့မှလိုင်စာတည်ရဝင်သွားတာဆိုလို့ရှင်ပထမဆုံးအကြိမ်ဖြစ်တယ်လို့ကျွန်တော်ကြားသိခဲ့ရပါတယ်။ကျွန်တော်လိုင်စာကိုသွားတဲ့အချိန်မှာ AA ရဲ့ဒီလစ်ချင်းရစ်ခန်းနေရှိတယ်တဲ့တကြမလို့အရင် view site သွားလာရမယ်လို့ပြောတာလေကျွန်တော်ကြားသိခဲ့ရတယ်လို့ဒီမိုးမချုပ်ခင်ပေါ့နော်မမောင်ခင်မှာဒီပြန်ရမယ်ဆိုတဲ့ချီအချိန်နဲ့ရှိခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်ဟာဆိုလို့ရှိရင်ဒီလိုက်စားသွားတဲ့အချိန်မှာအေးအေးနဲ့ထိတွေ့ဆက်ဆံမှုတွေကျွန်တော်မရရှိခဲ့ပါဘူးခွင့်ရမရရှိခဲ့ပါဘူးတော်တော်လည်းပဲအဲကျွန်တော်ဒီတစ်ခေါက်ပြီးခဲ့တဲ့ခေါက်ဆိုလို့ရှိရင်တော့ဒီဖုန်းနဲ့ပေါ့နော်ဒီ AA ရဲ့ app ကိုချုပ်ပြနေတယ်ဒါဖုန်းနဲ့ကျွန်တော်စကားပြောခွင့်ရရှိခဲ့ပါတယ်အဲဒါကျွန်တော်ဒီ AA ဆောင်တဲ့ပတ်တယ်မှာကျွန်တော်အပိစိတ်ကကျွန်တော်ကောင်းကောင်းမသိရှိပါဘူးဘာလို့ဆိုလို့ရှိရင်ကျွန်တော်ပြီးခဲ့တဲ့အချိန်တွေမှာဒီချိမှန်တွေထိုင်းနေသွားတဲ့အချိန်မှာဆိုလို့ရှိရင်လည်း AA ရဲ့နေတော့မှလာရဲတက်ရောက်ချင်းမရှိခဲ့ပါဘူးအဲဒီလောကကျွန်တော်ကြာတိခဲ့တာဆိုလို့ရှိရင်တော့ AA မှာဆိုလို့ရှိရင်ဒီတက်ဖွဲ့ဝင်တယ်ပေါ့နော် AA တက်တာတွေတိတ်ပြီးတော့မှအရေးအတွက်မများဘူးလို့ပဲကျွန်တော်ကြာတိခဲ့ရပါတယ်သို့တော်လည်းပဲအဲ့ဒီနောက်ပိုင်းမှာ AA ရဲ့တက်ရင်အားတဲ့အရန်ကိုဒီများပြားလာပြီးတော့မှဒီရခိုင်ပြည်တွင်းမှာပေါ့နော်အင်မတန်ပြင်းထန်တဲ့တက်ပွဲတွေဖြစ်ခဲ့ဖြစ်လာခဲ့တယ်ဆိုတော့လည်းပဲကျွန်တော်
ဟုတ်ကဲ့အဲ့တော့ဟို AA အနေနဲ့ပေါ့နော်အခုလိုအင်အားကြီးထွားလာတာတွေကအာတုံးသက်သူတွေရဲ့သဘောအရဆိုလို့ရှိရင်ဒီမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေရဲ့ UWSA ဝါတပ်ဖွဲ့အလားတူပဲဝါတပ်ဖွဲ့နဲ့အမတန်နီးစပ်တဲ့တရုတ်နိုင်ငံရဲ့ဟိုပံ့ပိုးမှုတွေရှိခဲ့တယ်ဆိုပြီးတော့လေဟိုအုံသက်တာတွေရှိပါတယ်ခင်ဗျအဲ့တော့မစ္စတာဆဆာကာဝါအနေနဲ့ကအခု A အဖွဲ့နဲ့မြန်မာအစိုးရမြန်မာတပ်ပြောင်အကြောင်းပေါ်မှာငြိမ်းချမ်းရေးကိစ္စတွေဝင်ရောက်ဆောင်ရွက်ပေးနေတယ်ဆိုတော့ဒီအချိန်နေမှာ UWSA ဝါတပ်ဖွဲ့တွေနဲ့ဒါမှမဟုတ်လို့ရှိရင်လည်းတရုတ်နိုင်ငံရဲ့ပတ်သက်မှုတွေနဲ့အကြားမှာရောဘယ်လိုကြားဝင်ဆောင်ရွက်ဖို့ဘယ်လိုဒီလိုပတ်သက်နေတဲ့အချိန်တွေပေါ်ကိုရောဘယ်လိုသုံးသပ်ကြလဲခင်ဗျာ
။私は今から76年前
ဟုတ်ကဲ့ဒီနေ့ဆိုလို့ရှင်ကျွန်တော်ရဲ့ဒီမွေးနေ့ဖြစ်ပါတယ်ကျွန်တော်ဒီနေ့ဆိုလို့ရှင်ဒီအသက်80နှစ်မှာ2နှစ်ကျွန်တော်ပြည့်ပြီဖြစ်ပါတယ်ဆိုတော့ကျွန်တော်လူခဲ့ဒီ86နှစ်တုန်းကကျွန်တော်အသက်6နှစ်ပြည့်တုန်းကဆိုလို့ရှင်ဒီအမေရိကန်နိုင်ငံရဲ့ဘုံတိုကျိုမြို့ဟာဆိုလို့ရှင်ဒီအမေရိကန်ရဲ့ဘုံကျဲချင်းကိုကျွန်တော်ခံရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရဲ့ရက်ွက်ဟာဆိုလို့ရှင်တစ်ရက်ွက်လုံးမိတော်ပြားကျသွားတော့မှကျွန်တော်နဲ့ကျွန်တော်ရဲ့မိခင်ကလည်းလို့ကျွန်တဲ့တစ်ရက်ွက်လုံးမှာရှိရဒီလူရဲ့အကုန်လုံးသေဆုံးသွားခဲ့ပါတယ်ဒီဘုံကျဲခံရတဲ့အတွက်ကြောင့်မလို့ဆိုတော့ကျွန်တော်ကလေးဘွားမှာ လို့ရှိရင်အရန်ကိုဒီဒုက္ခဆင်းရဲနဲ့ကျွန်တော်တွေ့ကြုံခံစားခဲ့ရပါတယ်ကျွန်တော်အရန်ကိုဒုက္ခဆင်းရဲနဲ့တွေ့ကြုံခံစားနေရတဲ့အချိန်မှာမြန်မာနိုင်ငံကပို့လာတဲ့ဆန်ဟိုကျွန်တော်စာပြမှာပဲအခုအချိန်ထိကျွန်တော်ကျမ်းမှာအသက်ရှင်စွာနေထိုင်နေရနိုင်တာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံပေါ်မှာကျွန်တော်ကျေးဇူးပြန်ဆရမယ်ဆိုတော့ဒီစိတ်ဆန်စိတ်ကကျွန်တော်ဆီမှာရှိပါတယ်ကျွန်တော်ဟာဆိုလို့ရှိရင်ဒီမျိုးလုပ်တဲ့အချိန်မှာအစိုးရရဲ့တို့တတ်မှတ်တော်ရဲ့တို့မဟုတ်ပါဘူးအကုန်လုံးဒီငင်းချမ်းရရဖို့အတွက်ကိုကျွန်တော်စူးစမ်းဆောင်နေတာဖြစ်ပါတယ်မြန်မာနိုင်ငံကျွန်တော်သွားတဲ့အချိန်မှာဆိုလို့ရှိရင်ဒီဒုက္ခတက်စခန်းတွေလည်းပဲကျွန်တော်အများအားကျွန်တော်သွားလေးလေးရှိပါတယ်သွားရောက်လေးလာတဲ့အချိန်မှာဒုက္ခတက်စခန်းမှာရှိတဲ့ဒီဒုက္ခတွေဟာဆိုလို့ရှိရင်အရန်ကိုဒုက္ခဆင်းရဲရောက်နေတယ်ဆိုတော့ကျွန်တော်တွေ့ရှိရတဲ့အတွက်ကြောင့်လည်းကျွန်တော်အရန်ကိုစိတ်မကောင်းဖြစ်မိပါတယ်20တရာစုဖြစ်ပြီးဖြစ်တဲ့အခုဒီနေ့ဒီခါမှာဒီအချိန်ခါမှာမြန်မာနိုင်ငံအထက်မှာဒီလိုဆင်းရဲဒုက္ခနဲ့တွေ့ကြုံခံစားနေရတဲ့လူတွေရှိတယ်ဆိုတော့ကျွန်တော်တွေ့ရတဲ့အတွက်ကြောင့်လည်းကျွန်တော်အရန်မြည်တောင်းကြားမိပါတယ်သူတို့အတွက်ကျွန်တော်ဟာဆိုလို့ရှိရင်လူသားချင်းစာနာထောက်ထားတဲ့ဘုံညီပံ့ပိုးမှုတွေကိုကျွန်တော်ပြုလုပ်ပေးရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်ဒီလူသားချင်းစာနာထောက်ထားတဲ့ပံ့ပိုးမှုတွေကိုကျွန်တော်ပြုလုပ်ပေးနေရတာဖြစ်ပါတယ်ဒီလိုဒီလူသားချင်းစာနာထောက်ထားတဲ့ပံ့ပိုးမှုပြုလုပ်တဲ့အချိန်မှာဆိုလို့ရှိရင်လည်းဒီ Time Talent နဲ့ Kind Inclusion ဒီတခြားဒီအဖွဲ့အစည်းอ่ะဗောနဒီခေါင်းဆောင်တွေရဲ့တဘောသူနားလည်းမို့ကျွန်တော်တို့မရရှိခဲ့ဘူးဆိုလို့ရှိရင်ဒီမျိုးဒီပူထပ်ပတ်မှုတွေလည်းပြုလုပ်လို့ရမှာမဟုတ်တဲ့အတွက်ကြမလို့ခေါင်းဆောင်တွေရဲ့တဘောသူနားလည်းမို့တွေကျွန်တော်အတတ်နဲ့ဆိုရယူဖို့အတွက်ကိုကျွန်တော်စူးစမ်းဆောင်ရဲရှိပါတယ်ဆိုတော့ကျွန်တော်တို့ဟာဆိုလို့ရှိရင်ဒီမြန်မာနိုင်ငံဒီပြည်ထောင်တစ်ခုဟာဆိုလို့ရှိရင်ဒီနိုင်ငံရဲ့အဲ့ဒီနိုင်ငံရဲ့တမားယဉ်ကျေးမှုနဲ့ဒလိထုံးစံတွေကိုနားမလည်ဘဲနဲ့အဲဝင်ရောက်ပြုလုပ်မယ်ဆိုလို့ရှိရင်တော့ပဋိပက္ခတွေကပုံမှန်ဆိုးသွားသွားနိုင်တဲ့အခြေအနေရှိပါတယ်တဲ့အတွက်ကြောင့်မလို့နိုင်ငံခြားသားတယောက်အနေနဲ့နိုင်ငံခြားတွေရောမှာဒီပဋိပက္ခတွေကိုဖြေရှင်းဖို့အတွက်ကိုဒလိုလုပ်ချက်မှာလည်းဒလိုမလုပ်ချက်မို့ဒလိုလုပ်ပါဆိုတော့မှလည်းပဲဈာဝင်ပြီးတော့မှပြုလုပ်ဖို့အတွက်ကိုမတင့်တော်ဘူးလို့ကျွန်တော်ချင်ပါတယ်ကျွန်တော်ကဆိုလို့ရှိရင်အချင်းချင်းတွဲဆောင် screen နဲ့ပဲ platform တစ်ခုကိုကျွန်တော်တို့ကျွန်တော်ဖန်တီးပေးပြီးတော့မှဒုက္ခဆင်းရဲရောက်နေတဲ့လူတွေကိုဒုသာချင်းစာနာထောက်ပံ့မှုတွေကျွန်တော်ပြုလုပ်မယ်ဆိုတာကျွန်တော်ရဲ့အခြေခံအခြေခံတဘောခံယူချက်ဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံရဲ့ပြည်ထောင်စုဆိုလို့ရှိရင်ဒီမြန်မာနိုင်ငံတားတွေကိုယ်တိုင်ကပဲဖြစ်ရှင်းတင်တယ်လို့ချင်ပါတယ်အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်ဥပမာပြောမယ်ဆိုလို့ရှိရင် Syria တို့ Iraq တို့ Libya တို့ပဲကျွန်တော်တို့ကြည့်လိုက်ပါနိုင်ငံခြားအဖွဲ့အစည်းကဝင်ရောက်ဖြစ်ရှင်းတဲ့ကြောင့်မလို့ပြည်ထောင်စုဖြစ်ရှင်းသွားခြင်းပြည်ထောင်သွားခြင်းမရှိတဲ့အပြင်ကိုရမရှုပ်ထွေးသွားတော့ကျွန်တော်တို့ရှာမှာဖြစ်ပါတယ်ဆိုတော့ကျွန်တော်အဆုံးဆုံးသတ်ပြောချင်တာဆိုလို့ရှိရင်မြန်မာနိုင်ငံပြည်ထောင်စုမြန်မာလူမျိုးတွေကပဲဖြစ်ရှင်းတင်တယ်လို့ချင်ပါတယ်တိုးတော်လည်းပဲဒီအဲ့အတွက်လိုအပ်တဲ့ဒီ platform ကိုတော့ကျွန်တော်ဒီကုညီဆောင်ပေးမယ်ပြည်ထောင်စုမှုတွေရှိတာဆိုလို့ရှိရင်တော့ဒီလူသားချင်းစာနာထောက်ထားတဲ့ကုညီပံ့ပိုးမှုတွေကိုကျွန်တော်ဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ်
ဒါဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်အနေနဲ့ဟိုမေးချင်တဲ့အကြောင်းကတော့ဒါစောစောလုံးကမိခွန်းထဲမှာလည်းပါပါတယ်ဒီမြန်မာနိုင်ငံရဲ့ဒီလက်နက်ကန်ပြိပက္ခတွေမှာဒါနေဆက်ဒေတာတိုင်းရင်းသားတွေရဲ့ဟိုလက်နက်ကန်ပြိပက္ခတွေမှာဆိုလို့ချင်းအင်ဂျီချင်းနိုင်ငံအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့ဟိုအခန့်ကဏ္ဍကလည်းအမတန်အရေးပါပါတယ်တရုတ်နိုင်ငံအနေနဲ့ဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံရဲ့ဒီအရေးကိစ္စတွေမှာအထူးသဖြင့်ပေါ့နော်ဟိုကုလသမဂ္ဂကနေလွဲလို့ဒီအနောက်နိုင်ငံတွေကနေပြီးတော့ဒါဝင်ပြီးတော့ပါလာတာတို့သူတို့ဝင်စကားပြောတာတို့ဝင်ပြီးတော့ဟိုစစ်ဆန်ညှိနှိုင်းပေးတာတို့တို့တွေကိုသူတို့တိတ်ပြီးတော့လက်မခံနိုင်ပါဘူးခင်ဗျာအလားတူအဲ့တော့တရုတ်ဒါပေမဲ့လည်းတရုတ်နိုင်ငံကိုယ်တိုင်ကြတော့ဒါအထူးကိုယ်စားလှယ်တယောက်ကိုဖိချခန့်အပ်ပြီးတော့အခုမစ္စတာဆက်ဆာကာဝါရဲ့ဟိုအလားတူယာလူမျိုးပေါ့နော်တရုတ်နိုင်ငံရဲ့မြန်မာနိုင်ငံငြိမ်းချမ်းရေးဆိုင်ရာအထူးကိုယ်စားလှယ်ဆိုပြီးတော့ဟိုခံထားတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီအခုဒီအရေးအခင်းတွေမှာဒီတိုင်းသားတွေရဲ့တိုင်းဟိုညဉ့်ညဉ့်ကြီးကိစ္စအထူးသဖြင့်ရခိုင်ကိစ္စမှာဆိုလို့ရှိရင်ဒါတရုတ်နိုင်ငံကနေပြီးတော့ဒီကိုယ်စားလှယ်နဲ့ပေါ့နော်ဟိုအခုဟိုမစ္စဆာဆာကာဝါနဲ့ဒီအရေးကိစ္စလေးတွေကိုညှိနှိုင်းပြီးတော့ဟိုစကားပြောဖို့ဒါမှမဟုတ်လည်းဒီအခြေအနေလေးကိုပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိသလားခင်ဗျာဒီဂျပန်နိုင်ငံရဲ့ပါဝင်လာမှုအပေါ်ကိုရောတရုတ်နိုင်ငံဘက်ကဘယ်လိုသဘောထားမယ်လို့ထင်တယ်ခင်ဗျာ
အနော私どもは中国との関係は大変古くございます。
ဒီကျွန်တော်နဲ့ဒီတရုတ်နိုင်ငံရဲ့ဒီဆက်ဆံရေးတာဝန်ဟာဆိုလို့ရှင်တယ်အရန်ကိုကြာရှည်ခဲ့ပြီဖြစ်ပါတယ်ဒီတရုတ်နိုင်ငံမှာဖြစ်ခဲ့တဲ့ဒီတရမောအရေးခင်ပေါ့နော်ဒီအရေးခင်မတိုင်ခင်တုန်းကဆိုလို့ရှင်တရုတ်နိုင်ငံအရန်ကိုဆင်းရဲဒုက္ခရောက်နေတဲ့အချိန်မှာတရုတ်နိုင်ငံဆရာဝန်အရပေါင်း3000လောက်ကိုကျွန်တော်ပေါ့နော်ဒီပညာသင်ကြားဖို့တော့ကျွန်တော်ပြုစုပြုထောင်ပေးခဲ့ပါတယ်အဲ့ဒီအချိန်မှာဆိုလို့ရှင်ဒီတရုတ်နိုင်ငံအရန်ဆင်းရဲဒုက္ခရောက်နေတဲ့အချိန်မှာဆိုလို့ရှင်အနောက်နိုင်ငံဒီတရမောအရေးခင်ဖြစ်သွားပြီးတဲ့နောက်ပိုင်းမှာအနောက်နိုင်ငံတွေကတရုတ်နိုင်ငံအပေါ်မှာစီးပွားရေးပိတ်ဆို့မှုတွေသူတို့ပြုလုပ်ခင်းစားပါတယ်ဒါပေမဲ့လည်းအဲ့ဒီနောက်ပိုင်းမှာတရုတ်နိုင်ငံရန်ဝစီရတို့ခရောက်နေတဲ့အတွက်ကြောင့်မလို့ဂျပန်ကနေတော့မှဥဆောင်ပြီးတော့မှတရုတ်ပေါ်မှာထားရှိတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြဖြတ်ပေးဖို့အတွက်ကိုစ조사ဆောင်ရပေးခဲ့ပါတယ်။အဲ့ဒီလိုလုပ်တဲ့အချိန်မှာဆိုလို့ရှင်ဒီ Houston Summit မှာဆိုလို့ရှင်ဂျပန်နိုင်ငံဝန်ကြီးချုပ်ကနေတော့ဥဆောင်ပြီးတော့မှတရုတ်နိုင်ငံရဲ့ဒီစီးပွားရေးအနောက်နိုင်ငံကပြုလုပ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြဖြတ်ပေးဖို့အတွက်ကိုသူစီစဉ်ဆောင်ရပေးဥဆောင်ဆောင်ရပေးခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာဆိုလို့ရှင်တက်ပြမြတ်ကူကြီးထပ်ပန်းတဲ့စီစဉ်တဲ့အနေနဲ့ဂျပန်နိုင်ငံကနေပြီးတော့မှဒီတရုတ်နိုင်ငံပေါ်မှာ 7.6 billion ဒေါ်လာပေါ့နော် 7.6 ဘီလီယံဒေါ်လာကိုကျွန်တော်တို့ကူရီပံ့ပိုးခဲ့ပါတယ်ဆိုတော့ဒီတရုတ်နိုင်ငံ 7.6 တိုးတက်လာမှုဟာဆိုလို့ရှိရင်ဒီကနေတော့မှအစပြုတယ်လို့ကျွန်တော်ဆိုလိုနိုင်ပါတယ်အဲ့ဒီနောက်ပိုင်းမှာဒီတရုတ်နိုင်ငံရဲ့ 7.6 စူးစမ်းမှုလည်းပါဝင်ပါတယ်တရုတ်နိုင်ငံဆိုလို့ရှိရင်အခုလက်ရှိအခြေအနေမှာ 7.6 အရန်ကိုတိုးတက်နေနိုင်ငံကြီးတစ်ခုလည်းဖြစ်ခဲ့ပြီဖြစ်ပါတယ်ဒီနောက်အဲ့ဒီနောက်တစ်ခုနောက်ဆက်ကပါလဲဆိုရှင်မြန်မာနိုင်ငံကအင်မတန်ဒီဒုက္ခရောက်နေတဲ့အချိန်မှာအနောက်နိုင်ငံရဲ့ 7.6 ပိတ်ဆို့မှုတွေခံရတဲ့အချိန်မှာတရုတ်နိုင်ငံကပဲမြန်မာနိုင်ငံကိုကူညီခဲ့တယ်ဆိုတဲ့ဒီတမိုင်းချောင်းကိုလည်းပဲကျွန်တော်ညှင်းဆန်လို့မရပါဘူးတဲ့အတွက်ကြောင့်မလို့ကျွန်တော်ဟာဆိုလို့ရှင်ဖြစ်နိုင်မယ်ဆိုလို့ရှိရင်တော့ဂျပန်နိုင်ငံနဲ့ဒီတရုတ်နိုင်ငံဆိုလို့ရှင်ပူးပေါင်းဆောင်ရွက်ပြီးတော့မှမြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းတဲ့မြန်မာနိုင်ငံတိုးတက်ဖို့အတွက်ကိုနော်ပူးပေါင်းဆောင်ရွက်ပူးဆောင်ရွက်နိုင်တဲ့ foundation ပေါ့ဒီတစ်ခုလေးကိုကျွန်တော်တည်ဆောက်နိုင်မယ်ဆိုလို့ရှင်တော့ကောင်းမယ်လို့ကျွန်တော်အနေနဲ့တည်ဆောက်နိုင်ဖို့လည်းကျွန်တော်ညွှန်ပြပါတယ်
โอเคครับအဲ့တော့ဒီရခိုင်အရေးမှာဆိုရင်နိုင်ငံတကာကအာရုံစိုက်တာကအမတန်ကိုအရေးကြီးတဲ့အချက်ပါအဲ့ဒါကဘာလဲဆိုတော့ရိုဟင်ဂျာပြဿနာပါခင်ဗျအဲ့တော့ရိုဟင်ဂျာပြဿနာဟာဒါမွတ်စလင်တွေနဲ့ဒီဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတွေရဲ့မူလပြဿနာသဘောမျိုးလဲစောင့်နေပါတယ်ခင်ဗျအဲ့တော့ဒီရခိုင်ပြည်ငြိမ်းချမ်းရေးရဖို့ဆိုလို့ရှိရင်ဒါကဟိုရခိုင်တပ်မတော်နဲ့မြန်မာစစ်တပ်အကြားလက်နက်ကိုင်ပြပခါရက်သွားရုံနဲ့မကဘဲနဲ့တကယ်တမ်းရခိုင်ပြည်မှာရှိနေတဲ့တိုင်းရင်းသားတွေနဲ့ဒီဟိုမွတ်စလင်တွေရိုဟင်ဂျာတွေဂျာထဲမှာတူးနဲ့တူးနားလေသဘောပေါက်စွာနဲ့ငြိမ်းချမ်းစွာအတူတူရှင်တွဲနေထိုင်ဖို့လည်းအဓိကဖြစ်တယ်လို့အများကယူဆပါတယ်ခင်ဗျ။အဲ့တော့မစ္စတာဆဆာကာဝါအနေနဲ့ရောဒီရိုဟင်ဂျာအရေးနဲ့ပတ်သက်လို့ရှိရင်ဘယ်လိုသဘောထားပါသလဲခင်ဗျ။အထူးသဖြင့်ဟိုရခိုင်ဟိုတပ်မတော်ရခိုင်ခေါင်းဆောင်တွေအနေနဲ့ရောဒီကိစ္စကိုလက်ခံနိုင်မယ်လို့ယူဆရတာ
私はその部分についてはですね前回その
ホケディ夜会ディダマあဖြစ်ပေါ်တဲ့ဒီပြဿနာတွေဟာဆိုလို့ရှင်เนาะဒီဗုဒ္ဓဘာသာဝင်နေတဲ့ဒီမွတ်စလင်ဘာသာဝင်နေတဲ့ဒီအရေးခင်ဖြစ်တယ်လို့ခဏဆက်ပြောသွားပါတယ်တိုးတော်လည်းပဲကျွန်တော်ပြီးခဲ့တဲ့တစ်ခါယခိုင်ဒေတာကျွန်တော်တွားရောက်တဲ့အချိန်မှာဒီရိုဟင်ဂျာမွတ်စလင်တွေရှိတဲ့ဒီဈေးကိုလည်းပဲကျွန်တော်တွားရောက်มาထိလာခဲ့ပါတယ်တွားလေ့လာတဲ့အချိန်မှာဆိုလို့ရှင်အဲ့မှာရှိရတူတွေဟာဆိုလို့ရှင်ဒီရိုဟင်ဂျာမွတ်စလင်လူမျိုးတွေဟာဆိုလို့ရှင်အရန်ကိုငြိမ်းချမ်းစွာနဲ့ပဲပေါ့နော်ဒီဒီစားတော့နေထိုင်တဲ့အတွက်ဈေးဈေးတွေပေါ့နော်အရန်မလုပ်နေတာကျွန်တော်တွေ့မြင်ခဲ့ရတယ်လို့သူတို့ဆိုလို့ရှင်အင်မတန်ပြိုးရွှင်စွာငြိမ်းချမ်းစွာအေးချမ်းစွာနဲ့ပဲအဲဒီနေထိုင်နေတွားလာနေတာလည်းကျွန်တော်တွေ့ရှိခဲ့ရပါတယ်ဆိုတော့အဲဒီဗုဒ္ဓဘာသာနဲ့မွတ်စလင်ဘာသာတွေမဟုတ်ပါဘူးအခြားဘာသာဝင်တွေပါအတူတကွာရှင်တွဲနေထိုင်တဲ့နိုင်ငံတွေဟာဆိုလို့ရှင်အိန္ဒိယအပါအဝင်အခြားနိုင်ငံတော်တော်များများမှလည်းပဲသူတို့အတူတူရှင်တွဲနေထိုင်နေရှိပါတယ်ဆိုတော့ဒါပေမဲ့လည်းလို့အဲဒီရခိုင်ဒေသရဲ့ဒီပြဿနာတစ်ခုကဘာလဲဆိုလို့ရှင်ဒီရှုပ်ထွေးရဲ့ပြဿနာရဲ့အကြောင်းရင်းကဘာလဲဆိုလို့ရှင်အဲ့လိုမျိုးလူတွေကြားထဲမှာဒီအကျန်းဖက်အဖွဲ့အစည်းအကျန်းဖက်အဖွဲ့ဝင်တွေပေါ့နော်ဒီအဖွဲ့ဝင်တွေရှိနေတယ်ဆိုတော့အချက်တစ်ချက်ကလည်းပဲဒီအခြေအနေကိုပိုမှရှုပ်ထွေးစေပါတယ်ဆိုတော့ရခိုင်ပြည်နယ်မှာဆိုလို့ရှင်တော့ဒီပြဿနာဟာတစ်ခုရှိနေပါတယ်တစ်ခုကတော့ဒီ AA နဲ့ကြားထဲမှာဖြစ်ပေါ်ရခဲ့ရှိတဲ့ပြဿနာဖြစ်ပေနောက်တစ်ခုဆိုလို့ရှင်ဒီရိုဟင်ဂျာပေါ့နော်ရိုဟင်ဂျာပြဿနာဖြစ်ပါလိမ့်မယ်ဒီလိုမျိုးဒီပြဿနာအခက်အခဲတွေနဲ့အဲတွေ့ဆုံနေရတဲ့အခြေအနေဖြစ်ပါတယ်ဆိုတော့ဒီပြဿနာအခက်အခဲတွေကိုတစ်ချိန်ထဲမှာပဲအချိန်တူတူတောင်းတောင်းကာလအတော်အတွင်းမှာပဲဖြေရှင်းဖို့ဆိုတာလောကမဖြစ်နိုင်ပါဘူးတော်တော်လည်းနိုင်ငံတကာအဖွဲ့အစည်းတွေကတော့အတားအဝဲဟာဆိုလို့ရှိရင်ဒီကိစ္စကိုဖြေရှင်းဖို့အတွက်အရင်ကလွယ်ကူတဲ့ပုံစံနဲ့သူကလွယ်တကူနေပဲသူတို့ပြောလို့ရှိပါတယ်တော်တော်လည်းပဲတကယ်တကယ်လက်တွေ့ဆောင်နေတဲ့လူတွေဟာဆိုလို့ရှိရင်ဘလောက်တော့ခက်ခဲတဲ့ရှိရဆိုတော့သူတို့အတိဆုံးပါပဲဆိုတော့ဒီသမိုင်းကြောင်းနဲ့လည်းရှိရတဲ့ကြောင့်မလို့ဒါဆိုရှင်အင်တာခက်ခဲတဲ့ကိစ္စရတစ်ခုဖြစ်ပါတယ်ပထမဆုံးကတော့ဒီ AA နဲ့ဂျာထဲမှာကြည့်ကျွန်တော်တို့ဒီဖြစ်ပျက်လက်ရှိတဲ့ဒီပြဿနာတွေကိုမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ပထဝီအနေအထားရအဒီရိုဟင်ဂျာပြဿနာပေါ့နော်ဒီဖြေရှင်းဖို့ဟာဆိုလို့ရှိရင်လည်းပဲဒီအဆင်ပြေသွားမှာအဆင်ပြေနိုင်မှာမဟုတ်ပါဘူးကျတဲ့ဆက်လို့ဒီမြန်မာနိုင်ငံအစိုးရအနေနဲ့လည်းပဲဒီရိုဟင်ဂျာအရေးစစ်တနာကိုဘယ်ပုံစံနဲ့ဖြေရှင်းကောင်းမလဲဆိုတော့လည်းပဲသူလေးလေးနက်နက်စဉ်းစားဆောင်ရနေလေမယ်လို့ကျွန်တော်ထင်ပါတယ်တကယ်ဒါဒီမြန်မာအစိုးရအနေနဲ့ဂျပန်အစိုးရကိုဒီခွင့်ပြေးပါဆိုတော့မှဒီခွင့်ပန်းပုံးတွေသူတို့တောင်းဆိုလာခဲ့မယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့ဂျပန်အစိုးရနဲ့ဝမ်ပတတာကျွန်တော်တို့ဒီလက်ခံအခွင့်တောင်းမှဖြစ်ပါတယ်ဂျပန်အစိုးရဆိုလို့ရှိရင်မြန်မာနိုင်ငံကိုပန့်ပိုးမှုအပန့်ပိုးဆုံးသောနိုင်ငံတစ်ခုဖြစ်ပါတယ်ဂျပန်နိုင်ငံအစိုးရဆိုလို့ရှိရင်မြန်မာနိုင်ငံ CPOY တိုးတက်မှုတစ်ခုတည်းမဟုတ်ပါဘူးမြန်မာနိုင်ငံဟာဆိုလို့ရှိရင်ငင်းချရေးတာယာဝပြောဟောတဲ့ဒီ potential အရန်ကိုရှိတဲ့နိုင်ငံလို့ကျွန်တော်တို့ဒီခံယူထားပါတယ်တဲ့အတွက်ချက်မလို့ကျွန်တော်တို့ဒီဝမ်ပတတာနဲ့ကိုညပပေါ်တော့မှာဖြစ်ပါတယ်။ဘာကြောင့်မလို့ဒီမြန်မာနိုင်ငံက potential နဲ့ပြည့်ဝနေတဲ့အဲပြည့်နေနေတဲ့နိုင်ငံဖြစ်တယ်လို့ကျွန်တော်ဆိုလိုရတဲ့ဆိုလို့ရှိရင်လုံခဲ့တဲ့85နှစ်တုန်းကဆိုလို့ရှိရင်ဒီအာရှဒေတာမှာစီးပွားအခွင့်ပြုဆုံးနိုင်ငံဆိုလို့ရှိရင်ဂျပန်ပြီးလို့ရှိရင်ဒီမြန်မာနိုင်ငံဆိုလို့ရှိရင်အာရှဒေတာမှာစီးပွားအခွင့်ပြုဆုံးသောနိုင်ငံဖြစ်ခဲ့တဲ့အကြောင်းဖြစ်ပါတယ်
။ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အခုရခိုင်ပြည်ငြိမ်းချမ်းသွားတယ်ဆိုလို့ရှိရင် Nippon Foundation အနေနဲ့ရောမစ္စတာဆဆာကာဝါအနေနဲ့ရောဂျပန်အစိုးရအနေနဲ့ရောရခိုင်ပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဘလို့ ဟိုကုညီပံ့ပိုးမှုတွေပေါ့နော်ဘယ်လိုလုပ်ငန်းတွေကိုစဉ်းစားထားတယ်ခင်ဗျာဘယ်လိုဒါဟိုအလားအလာတွေပေါ့နော်ဒါလေးတွေရှိတယ်လဲဆိုတာလေးကိုတစ်ချက်တော့ပြောပြပါလားခင်ဗျ
ာ私たちは楽観視に限りません全土で
ကျွန်တော်ကဆိုလို့ရှိရင်ရခိုင်ဒေသတစ်ခုထဲပဲဒီကျွန်တော်ကုညီပံ့ပိုးမယ်ဆိုတဲ့ဒီသဘောထားကကျွန်တော်လုံးဝမရှိပါဘူးမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့ဒီကုညီပံ့ပိုးသွားမှာဖြစ်ပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့ဒီကုညီပံ့ပိုးတဲ့အချိန်မှာဆိုလို့ရှိရင်လည်းပဲဒီမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တဲ့ဒီကလေးတွေကိုကျွန်တော်လည်းမျိုးဒီဆင်းရဲဒုက္ခအတွေ့အကြုံတွေကျွန်တော်မခံစားခိုင်းစေချင်ပါဘူးတကယ်တော့ကျွန်တော်ဆိုလို့ရှိရင်ဒီပထမဆုံးဒီ IDB ကမှရှိတဲ့ဒီဒုက္ခတွေတွေပေါ့တပွဲဆောင်ပြည်သူတွေဆိုရှင်မူလဒေတာတို့ပြန်နိုင်ဖို့အတွက်ကိုကျွန်တော်ကုညီပံ့ပိုးမယ်ပြီးရှင်ကလေးတွေပညာသင်ကြားရဲ့ဒီအခွင့်အရေးပေါ့နော်ရှိနေဖို့တော့ကျွန်တော်ကုညီပံ့ပိုးတော့မှာဖြစ်ပါတယ်ဒီမျိုးကုညီပံ့ပိုးမှုဟာဆိုလို့ရှိရင်မြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်ကုညီပံ့ပိုးတော့မှာဖြစ်ပါတယ်အဓိကတော့ကလေးတွေပဲရှိတယ်အမျိုးသမီးတွေမြန်မာနိုင်ငံမှာရှိတဲ့ဒီလူငယ်တွေအတွက်ကျွန်တော်ဆိုလို့ရှိရင်ဒီအသက်မွေးဝမ်းကြောင်းပေါ့နော်ဒီပညာတွေတက်အောင်ဆိုလို့မှကုညီပံ့ပိုးမှုတွေလည်းကျွန်တော်ပြုလုပ်တော့မှာဖြစ်ပါတယ်အဓိကလူသားချင်းစာနာထောက်ထားတဲ့ကုညီပံ့ပိုးမှုတွေကျွန်တော်ပြုလုပ်တော့ဖို့တော့ဆုံးဖြတ်ထားပါတယ်ကုညီပံ့ပိုးသွားတဲ့အချိန်မှာဆိုလို့ရှိရင်ပဲတစ်နှစ်နှစ်နှစ်နဲ့ကျွန်တော်ကုညီပံ့တစ်နှစ်နှစ်နှစ်ထဲပဲကျွန်တော်ကုညီပံ့ပိုးသွားမယ်ဆိုတဲ့ဒီအစီအစဉ်ကြီးပဲချက်ကလုံးဝမရှိပါဘူးမြန်မာနိုင်ငံလောဘငြိမ်းချမ်းသွားတဲ့အချိန်အထိမြန်မာနိုင်ငံဆိုရှင်တစ်လုံးတစ်ဝတိတော့တစုတစုတော့နိုင်ငံတော်ဖြစ်တဲ့အချိန်အထိကျွန်တော်ဆိုလို့ရှိရင်ဒီဘုရားချင်းစာနာထောက်ထားတဲ့ကုညီပံ့ပိုးမှုတွေကိုဆက်ဆက်မပြတ်ကုညီပံ့ပိုးသွားဖို့ကျွန်တော်ဆုံးဖြတ်ထားပါတယ
်ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အခုမကြခင်ဘယ်တော့လောက်မှမြန်မာနိုင်ငံကိုသွားဖို့ရှိမှာလဲခင်ဗျာအဲ့လိုသွားပဲဆိုလို့ရှိရင်နောက်ထပ်ဟိုအဆင့်တစ်ဆင့်ပေါ့နော်ဘယ်လိုဆေးရှိဆက်တိုးပြီးတော့လုပ်ဖို့စဉ်းစားထားတာပါလဲခင်ဗျာ
そこに住む人たちへの平和の果実を与えると
ဒီကျွန်တော်မြန်မာနိုင်ငံသွားရဒီအဓိကရွေးချယ်ဆိုရှင်အများဒီငင်းချင်အဖြစ်ခရဆက်ရရှိဖို့ပြင်ချင်ရရှိဖို့တော့ဖြစ်ပါတယ်ကျွန်တော်လက်ရှိဒီကုညီထောက်ပံ့မှုတွေပြုလုပ်တာဆိုလို့ရှင်အဖြစ်ခရဆက်ထားတဲ့ data မှာရှိတဲ့ B2B လူထုတွေဆိုလို့ရှင်ငင်းချင်ရဲ့ဒီအသီးအဖွဲ့တွေမှာတို့ရရှိခန်းစားနိုင်ဖို့တော့ကျွန်တော်တို့လူအပ်တဲ့ကုညီပံ့ပိုးမှုတွေကိုဆောင်ရွက်ပေးနေရှိပါတယ်ညပေါ်ဖောင်ဒေးရှင်းအားဒါဆိုလို့ရှင်ဒီညပေါ်ဖောင်ဒေးရှင်းဒီကုညီပံ့ပိုးမှုစတန်တူလေးကျွန်တော်မြင်ရဆိုပါတယ်လက်ရှိအခြေအနေမှာဆိုလို့ရှင်ဒီကရင် data နဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာဆိုလို့ရှင်ကျွန်တော်တို့ဒီဒုက္ခတဲ့တဲ့တွေအတွက်ကြောင်းဆောက်လုပ်ပေးတာတွေအိမ်ဆောက်လုပ်ပေးတာဒီလိုရှိအသက်မွေးဝမ်းကြောင်းပညာသင်ကြားပေးတာလည်းကျွန်တော်ဆောင်ရွက်ပေးလက်ရှိပါတယ်အခုလက်ရှိအချိန်မှာဆိုရှင်ကချင်ပြည်နယ်မြစ်နားမှာရှိတဲ့ဒီဒုက္ခတွေအဲဒီဒီမူလသက်ဝဲဆောင်ပြည်သူတွေပေါ့နော်ဒီမူလဒေတာမူလရောပြည်နယ်ဖို့အတွက်ကိုလည်းပဲကျွန်တော်ကူညီပံ့ပိုးမှုပြုလုပ်ပေးတဲ့အနေနဲ့အိမ်တည်ဆောက်ပေးတာလည်းကျွန်တော်ဆောင်ရွက်ပေးလက်ရှိပါတယ်အခုချက်ကြီးကျွန်တော်ဒီအချိန်မောပြ30လောက်ကိုကျွန်တော်တွဲရောက်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံဆိုရှင်ဒီကျွန်တော်ဒီမွေးစားတီတစ်ခုလို့နိုင်ငံတစ်ခုလို့ပါပဲတကယ်ကြောင့်ကျွန်တော်အချိန်ရရဆိုလို့ရှင်တော့ဒီအချိန်ပြီးကျွန်တော်ပြန်လာမှာတွားမယ်ဆိုရှင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာအဲ့တော့ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိစ္စတွေကိုကူညီဆောင်ရွက်ပေးနေတဲ့ညပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌကြီးမစ္စတာယိုယီဆက်ဆကာဝါကိုအခုလိုဖြေချားပေးတဲ့အတွက်ကျေးဇူးတင်ကြောင်းပြောပါရစေခင်ဗျာကျေးဇူးတင်ပါတယ
်အဲ့ဆိုမြန်မာတော့ဝိုင်းနိုတာမဲနီမချင်းရဲ့ကွေးစတာစတေရီယိုဆန်ဒပိုဇိုင်တန်ခိုင်တော့ပေါ့စကဘာခိုင်ချွန်နီမှာအခန်းရှာမှုရှာခဲ့တဲ့တုံ
းありがとうございました
ကျေးဇူးတင်ပါတယ
်မင်္ဂလာပ
ါလာပါခင်ဗျာ
အမေရိကန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်ကိုလံဘီယာနိုင်ငံမြို့တော်ဘိုဂိုတာမှာရွှေကတ်ထားတဲ့ဟမ်ဘာဂါတစ်လုံးကိုဒေါ်လာ60နဲ့ရောင်းချနေပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့မှာအမြင့်အာယုံကိုလှည့်စားနိုင်တဲ့ပြတိုက်တစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မတ်အလိမာတို့ကတင်ဆက်ထားပါတယ်
။ကိုလံဘီယာနိုင်ငံမြို့တော်ဘိုဂိုတာကစားတောက်ဆိုင်တစ်ခုမှာရွှေဆက်ဆောက်ပေးရင်နဲ့တောက်ပြန်ပြန်အပေါ်ကထပ်လုပ်ထားတဲ့ဟမ်ဘာဂါအသားညပတ်မုတ်ကိုရောင်းချလိုနေတာပါ။ဒီဟမ်ဘာဂါအကြီးစားတစ်ခုရဲ့ဈေးနှုန်းကအမေရိကန်ဒေါ်လာ60ရှိပါတယ်။ဘူဂိုရာမှာယိုယိုဟမ်ဘာဂါတစ်ခုကိုတော့အမေရိကန်ဒေါ်လာ5ဒေါ်လာကျော်ပေးရတာပါဒီရွှေဟမ်ဘာဂါကိုပြင်သစ်ပါမို့အမျိုးစား Brioche အလယ်မှာအသားနှစ်ပြားရယ်မီးမြိုက်ထားတဲ့ဝက်ပေါင်ကြောင့်ကျွတ်ကျွတ်ရွရွကျက်သွန်ကျွတ်ကျော်ဒိန်ခဲအပြားနှစ်ထပ်ပါပါတယ်ပ ဘာမို့အပေါ်မှာတော့အမေရိကန်ကတင်သွင်းတဲ့စားလို့ရတဲ့16ပေးရရှိတဲ့ရွှေပြားရွက်5ခုနဲ့အုပ်ထားတာပါဒီရွှေရွက်ရွက်ရဲ့အထူကတော့3.3x3.15mm ရှိပါတယ်။ဒီရွှေနဲ့လုပ်တဲ့ဟမ်ဘာဂါတွေကိုတူရကီနိုင်ငံစားတောက်ဆိုင်တွေကနေအတွေ့အယူလုပ်ထားတာလို့ဒီကိုလံဘီယာကစားတောက်ဆိုင်ပိုင်ရှင်ထိုရိုမခွိုင်းကဆိုပါတယ်။ COVID-19 ရောဂါကာလနိုင်ငံသားခီးမသွားနိုင်တာမို့ကိုလံဘီယာနိုင်ငံကစားသုံးသူတွေကိုသူကဒီလိုဟင်းလျာအသစ်ဆန်းတွေပေးနိုင်ဖို့စိတ်ကူးထားတာပါရှင်။
အီတလီနိုင်ငံမှာအမျိုးသမီးတယောက်ဟာရိုးရာပုံမြင်တွေထဲကလက်ဆောင်ပေးတတ်တဲ့ဘီဖာနာဆုံးမကြီးပုံစံဝတ်ဆင်ပြီးတော့ကလေးဆေးရုံတစ်ခုကိုလက်ဆောင်နေသွားပေးခဲ့ပါတယ်။အီတလီတောင်တန်းဒေသကဲဇယ်ရေးအဖွဲ့ကအဖွဲ့ဝင်တယောက်ဖြစ်တဲ့ဒေါ်နယ်တဲလာဆိုသူအမျိုးသမီးတဦးကဆုံးမကြီးအဖြစ်ဝတ်ဆင်ခဲ့တာဖြစ်ပြီးတော့ကဲဇယ်ရေးမှာသုံးတဲ့ကျိုးတွေကိုအသုံးချပြီးတော့ဆေးရုံထဲကိုကျိုးနဲ့သွဲဆင်းခဲ့တာပါ။ခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်လိုပဲအီတလီရိုးရာပုံမြင်တွေထဲကဘေဖာနာကလည်းဇန်နဝါရီလ5ရက်နေ့ညမှာကလေးတွေကိုလက်ဆောင်ပေးတတ်တာပါကလေးစေယုံကနေလှမ်းကြည့်နေတဲ့ကလေးတွေကိုလည်းဘေဖာနာကလက်ပြနှုတ်ဆက်ခဲ့ပါတယ
်ညီကိုရောခွန်နိုင်ငံကတရိတ်ဆိုင်ယုံမှာစတိစကားနဲ့ naive နှင်းဖြူမလေးလို့နာမည်ပေးလိုက်တဲ့ရှားပါးကြားဖြူမလေးတကောင်မွေးဖွားလာပါတယ်တိုင်းမဲ့လေဒီကြားပြုံမလေးကိုသူမိခင်အဝါရောင်ပင်ကလာကြမကြီးကမလို့ခြင်းတဲ့အတွက်လူသားတွေကမွေးမြူနေရပါတယ်လို့သရိဆိုင်ရုံတာဝန်ရှိသူတွေကပြောပါတယ်။ကပ္ပသားရဲ့သရိဆိုင်ရံပုံငွေအဖွဲ့ WWF ကတော့ဒီကြားပြုံမလေးကိုမျိုးရိုးဗီဇပုံမှန်မဟုတ်ဘဲမွေးလာတာလို့သတ်မှတ်ပြီးတော့တဘာဝထဲမှာတော့မတွေ့ရသေးဘူးလို့ပြောပါတယ်။တိုင်းမဲ့လေအခုလိုသရိဆိုင်ရုံတွေမှာအများကြီးရှိတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံမင်းနီဆိုရာပြည်နယ်ကကြောင်ကြီးမျိုးထိမ့်သိမ်းဆောက်ရှောက်ရေးကေဟာကလေးလာချက်အရတော့ဒါဟာဘင်္ဂလားကျောင်းမှာပါတဲ့ recessive ငုံနေတဲ့မျိုးရိုးဗီဇကြောင့်ဖြစ်တယ်လို့ပြောပါတယ်။သူတို့ဟာ albino ရောဂါလို့အရေးပြားအယောင်ခြေဓာတ်ချွတ်တဲ့နေရာမျိုးဒါမှမဟုတ်တခြားမျိုးစိတ်တစ်ခုဖြစ်သွားတာမျိုးမဟုတ်ဘူးလို့လည်းပြောပါတယ
်။ဒီကျင်းနိုင်ငံကိုင်ရိုမြို့မှာအမြင်အာရုံကိုလှည့်စားနိုင်တဲ့ပြားလိုက်တစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီပြတိုင်းမှာရေကူးကန်အောက်ထဲရေမဆိုးပဲလမ်းလျှောက်သွားနိုင်ပြီးတော့လိုင်ကူထဲဝင်လိုက်ရင်အောက်ကမြေကြီးကပြောင်းပြန်လမ်းသွားတာမျိုးလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ဓာရီအလုံးဟာအစင်မှန်မဟုတ်ဘဲလာရောက်တဲ့သူတွေရဲ့အမြင်အာရုံနဲ့ခံစားမှုအသိတွေကိုလှည့်စားထားတာပါ။အဲ့ဒီလိုလှည့်စားထားတဲ့ပြာကမ်းမျိုး80လောက်ကိုလာရောက်လည်ပတ်သူတွေအနေနဲ့ခံစားနိုင်ပါတယ်။အဲ့တဲ့တွေရဲ့အာရုံတွေကိုလှည့်စားဖို့ဖန်တီးထားပြီးတော့တခုချင်းစီရဲ့နောက်ွယ်မှာသိပ္ပံနည်းတွေအပါအဝင်သင်္ချာနည်းပညာအရာနဲ့စိတ်ပညာအရာလည်းရှင်းပြနိုင်တာမျိုးပါလို့ပြတိုင်းမန်နေဂျာကပြောပါတယ်။ရည်ရွယ်ချက်ကတော့ကျွန်တော်တို့မျက်လုံးကမြင်တာမျိုးကိုအုံနောက်ကဘာလို့နားမလည်ရသလဲဆိုတာကိုရှာဖွေတွေ့နိုင်ဖို့ပါလို့လည်းမန်နေဂျာကပြောပါတယ်။လူကြီးတွေအတွက်သာမကကလေးတွေအတွက်ပါစီစဉ်ထားပါတယ်။
ခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ COVID-19 ကာကွယ်ဆေးထိုးတာကို့အတွက်တင်မကပဲတခြားသူတွေအတွက်ပါသက်ဆိုင်နေတာကြောင့်ဆေးထိုးတဲ့မတဲ့လူကျင်ဝဲရဆုံးဖြတ်ဖို့ပုံရဟန်းမင်းကြီး Francis ကပြောကြားလိုက်ပါတယ်ဒါဟာရွေးချယ်စရာကိစ္စတစ်ခုမဟုတ်ဘဲလူကျင်ဝဲရလှုပ်ဆောင်ရမယ့်အလုပ်ဖြစ်တယ်လို့အီတလီရုပ်သံမေးမြန်းကမ်းမှာပြောကြားခဲ့တာဖြစ်ပါတယ်ဗာတီကန်မှာဒီသတင်းပတ်ထဲကာကွယ်ဆေးစပြီးထိုးဖို့စီစဉ်ထားပြီးပုံရဟန်းမင်းကြီးကိုယ်တိုင်ကာကွယ်ဆေးထိုးဖို့စီရင်သွင်းပြီးဖြစ်ကြောင်းလည်းပြောပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးကူးစက်မှုကိုဘရာဇီးလ်ကပြန်လာသူတွေစီမှာတွေ့နေရပါပြီ။အခုတွေ့ရတဲ့ပိုးသစ်ဟာဗြိတိန်နဲ့တောင်အာဖရိကတို့မှာတွေ့ရတဲ့ပိုးသစ်မျိုးနဲ့မတူကြောင်းနဲ့ပိုးသုံးမျိုးစလုံးဟာတူညီတဲ့ဗီဇပြောင်းလဲမှုရှိနေတယ်လို့ဂျပန်ကူးစက်ရောဂါဆိုင်ရာဌာနအကြီးအကဲကပြောပါတယ်။အမေရိကန်လွှတ်တော်မှာလူ9ဦးသေဆုံးခဲ့ရတဲ့ဗုဒ္ဓဘူးနဲ့လွှတ်တော်ရဲ့အတင်းဝင်ရောက်တဲ့ဖြစ်ရအတွက်သမ္မတဒေါ်နယ်ထရန့်တာဝန်ခံတင်ကြောင်းပြောကြားနေတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကသမ္မတကိုတရားစွဲဖို့တနင်္လာနေ့မှာတွန်းအားပေးနေကြပါတယ်။တရားစွဲရင်မစွဲရင်နောက်ဆုံးဆုံးဖြတ်ချက်မချရသေးပေမဲ့အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရကြောင်း Electoral College ကိုစလဲမဲ့အတည်ပြုတဲ့လုပ်ငန်းဆောင်ရွက်နေတဲ့လွှတ်တော်ကိုတားဆီးဖို့အတွက်သမ္မတထရန့်ကြိုးစားခဲ့တယ်လို့စွပ်စွဲပြီးတရားစွဲဆိုမဲ့အဆိုပြုချက်ကိုလွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတနင်္လာနေ့မှာတင်သွင်းဖို့ရှိပါတယ်။တရားဆွဲဆိုရင်းနဲ့ပတ်သက်ပြီးအရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဘက်ကတော့ဘာမှပြောဆိုတာမရှိသေးပါဘူး။တရားဆွဲဆိုဖို့အောက်လွှတ်တော်ဒီမိုကရက်အမတ်180အနည်းဆုံးလက်မှတ်ရေးထိုးဖို့ရှိပေမဲ့အမတ်435ယောက်ရှိတဲ့အောက်လွှတ်တော်မှာအများစုဖြစ်တဲ့မဲရဖို့လိုနေသေးတယ်လို့ တရားစွဲဖို့ထောက်ခံမဲ့ Republican အမတ်လင်းတယောက်မှမရှိပါဘူး။ COVID-19 ကူးစက်မှုနှုန်းမြင့်မားနေတဲ့မြန်မာနိုင်ငံမှာတော့အစိုးရရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အတွက်နိုင်ငံတကာအဆင့်မီသုတေသနဌာနကိုတရုတ်နိုင်ငံရဲ့ကူညီထောက်ပံ့မှုအပြင်နဲ့စတင်တည်ဆောက်တော်မှာဖြစ်ပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာဒီရောဂါအကူးစက်ခံရသူ 33,000 ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက 2,846 ယောက်ရှိနေပါပြီ။အိန္ဒိယနဲ့တရုတ်နယ်မြေအငင်းပွားနေတဲ့ဟင်ဝနာနယ်စပ်မှာတရုတ်စစ်သားတဦးကိုဖမ်းဆီးခဲ့တယ်လို့အိန္ဒိယစစ်တပ်ကစနေနေ့ကပြောပါတယ်။အဲ့ဒီနယ်စပ်မှာပြီးခဲ့တဲ့နှစ်ကတိုက်ပွဲတွေအတွင်းအိန္ဒိယစစ်သား20သေဆုံးခဲ့ရတာဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆန်ရအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ဒီဝေကိုနားဆင်ရတဲ့ကျေးဇူးတင်ပါတယ်။ကျွန်မဒီနေ့ကပ
ါ This program has come to you from the Voice of America, Washington.